Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American အတန်ရ2024ခုနှစ်ဇွန်လ26ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ24.50 MHz လိုင်းလမ်းမီတာ190ဒုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ Israel ၄ချောင်းတိုက်ခတ်မှုကြောင့် Hamas နိုင်ငံရဲ့ကောင်းဆောင်မိသားစုဝင်တွေသေဆုံးသွားပါတယ်။ Ukraine နိုင်ငံဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ရေးစတင်ဆွေးနွေးကြပါတယ်။ဝင်းနမိတ်တာယုံဆရာတော်ပြန်လွန်ရမှုအမှန်ဖော်ထုတ်ဖို့ AI လူအခွင့်ရေးအဖွဲ့ကတောင်းဆိုလိုက်ပါတယ
်မန္တလေးတိုင်းမြင်းချံမှာတန်ခါတော်တပါတနက်ထီမှာပြန်လွန်တော်မူခဲ့တဲ့အကြောင်းနိုင်ငံတော်ဝန်သကောင်းရှင်းကောက်ယူမဲ့စစ်ကောင်စီရဲ့အစီအစဉ်ဆတဲ့မြန်မာဆန်ရသတင်းဆောင်မတွေပြီးမှာတော့အမေရိကန်ရွေးကောက်ပွဲမှာ AI ဉာဏ်ရည်ထုနည်းပညာအသုံးပြုလာတဲ့အကြောင်းတရုတ်မှာအပူချိန်လွန်ခဲ့တာအကြောင်းစိုက်ပျိုးရေးပျက်စီးရမှုဆတဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းတင်ပြပါမယ်ရှင်အပတ်စဉ်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အချောင်သိကောင်းစရာနဲ့ကဘာတလွားခီးသွားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အခုတော့ဒေါခင်မျိုးသက်ကသတင်းတွေတင်ပြပေးပါမယ်ရှင
်။ဂါဇာမြောက်ပိုင်းမှာအစ္စရေးတပ်တွေရဲ့အင်ကာနဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကာတာအခြေစိုက်ဟာမတ်နိုင်ငံရဲ့ခေါင်းဆောင်အစ္စမေလ်ဟာနီယာရဲ့ဆွေမျိုးမိသားစုဝင်10ဦးသေဆုံးတယ်လို့ဒေသတာဝန်ခံတွေနဲ့တေဆုံသူတွေရဲ့မိသားစုတွေကအတည်ပြုပါတယ်။နေချောင်းတိုက်ခိုက်မှုကြောင့်ဂါဇာအနောက်ဘက်ကရှာတီဒုက္ခသည်စခန်းအိမ်တလုံးကိုထိမှန်တာဖြစ်ပါတယ်။ဟာနီယာရဲ့သား3ယောက်ဟာလည်းဂါဇာစစ်ပွဲအစောပိုင်းမှာကလေးကအစ္စရေးတိုက်ခိုက်မှုကြောင့်တေဆုံခဲ့ရတာပါ။အစ္စရေးစစ်တပ်ကတော့အောက်တိုဘာ9ရက်အစ္စရေးကိုဝင်တိုက်ရမှာပါဝင်တဲ့ဟာမတ်စစ်သွေးကြော်တွေနေထိုင်နေရှိတဲ့ရှာတီနဲ့တခြားဂါဇာမြောက်ပိုင်းအဆောက်အဦတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာလို့ပြောပါတယ်။အစ္စရေးတွေဟာဂါဇာမှာဟာမတ်တွေနဲ့တိုက်ခိုက်နေတဲ့အပြင်ဟာမတ်တွေကိုထောက်ခံတဲ့ Hezbollah စစ်သွေးကြော်တွေနဲ့ Lebanon နယ်စပ်မှာပါတိုက်ခိုက်နေတာပါ။ American ကာကွယ်ဝင်ကြီး Lloyd Austin ကတော့အစ္စရေးနဲ့ Hezbollah တို့ကြားတိုက်ပွဲတွေကနေတဆင့်ဒေသတွေမှာစစ်ပွဲတွေပိုးပြီးကျယ်ပြန့်လာနိုင်တယ်လို့ Israel ကာကွယ်ဝင်ကြီး Yoav Gallant ကိုသတိပေးလိုက်သလိုဒီပြဿနာကိုတန်တမာရေးနည်းလမ်းနဲ့အဖြေရှာဖို့လည်းတိုက်တွန်းပါတယ်။ Israel နဲ့ Hamas တို့ကြားစစ်ပွဲဟာကိုးလာတဲ့ကိုရောက်လာနေပါပြီ။ရုရှားကာကွယ်ရေးဝန်ကြီးဟောင်းဆာဂေရှူရူနဲ့ရုရှားစီးပွားရေးချုပ်ဗိုလ်ချုပ်ကြီးဗယ်လာရီဂါရာစီမော့ဖ်တို့ကို ICC အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးကနေဖန်ဝရန်ထုတ်ပြန်လိုက်ပါတယ်။သူတို့နှစ်ဦးက2022အောက်တိုဘာကနေ23 March လအတွင်းယူကရိန်းတရားပေးစနစ်ပြတ်ပြတ်အောင်မစ္စိုင်းဒုံးတွေနဲ့ရုရှားတပ်တွေပစ်ခတ်မှုမှာတာဝန်ရှိသူလို့ယုံကြည်ရကြောင်း ICC ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ရုရှားရဲ့ဒီတိုက်ခိုက်မှုတွေကယူကရိန်းဒဟဘေးစစ်အုံတွေနဲ့စစ်ရုံခွဲတွေကိုထိမှန်တယ်လို့လည်းပြောပါတယ်။သူတို့နှုတ်ကရက်ဖက်ပြတ်မှတ်တွေကိုဓာတ်ရိုက်တိုက်ခိုက်ရမှာတာဝန်ရှိတယ်လို့ပြောကြတဲ့အပြင်သူတို့နှစ်ဦးစလုံးဟာစစ်ရာဇဝတ်မှုကျူးလွန်တယ်လို့လည်းပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာသူ့ရဲ့သမ္မတတပ်တန်းအစ်စတင်ချိန်မှာဝန်ကြီးများအဖွဲ့ကိုအပြောင်းအလဲလုပ်တဲ့အနေနဲ့ကာကွယ်ဝန်ကြီးရှိုးယူကိုမေလာထဲမှာလုံခြုံရေးကောင်စီထဲမှာပြောင်းလဲပြီးခန့်ခဲတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲယူကရိန်းဟာရုရှားနယ်စပ်မှာတညာလုံး drone အလုံး30နဲ့ပစ်ခတ်ခဲ့ကြောင်းနဲ့ရုရှားတပ်တွေက Belgrov ဒေသမှာ29လုံးနဲ့ Voronezh မှာတလုံးကိုပစ်ချနိုင်တယ်လို့တနင်္လာနေ့မှာရုရှားကာကွယ်ဝန်ကြီးဌာနကပြောပါတယ်။ EU ဥရောပသမဂ္ဂထဲမှာအဖွဲ့ဝင်ဖြစ်တဲ့ယူကရိန်းဝင်ရောက်ရေးအတွက်နှစ်ဖက်ဆွေးနွေးမှုတွေကိုအင်္ဂါနေ့မှာစတင်လိုက်ပါပြီ။အဖွဲ့ဝင်ဖြစ်လုပ်ငန်းဆောင်နှစ်နဲ့ချီးပီးကြမ်းမြင့်နိုင်တယ်လို့ဒီကိစ္စကိုရုရှားကတခြားလုံးတားဆီးဖို့ကြိုးစားနေတာလည်းဖြစ်ပါတယ်။ယူကရိန်းကိုအနောက်အုပ်စုနဲ့မပူးပေါင်းအောင်ရုရှားကခရိုင်းမီးယားကျွန်းဆွယ်ကိုသိမ်းခဲ့တဲ့နောက်10နှစ်လောက်ကြာမှမှအခုလို EU အဖွဲ့ဝင်ဖြစ်ရတဲ့ဆွေးနွေးမှုတွေကိုစတင်ခဲ့တာဖြစ်ပါတယ်။အဖွဲ့ဝင်အဖြစ်နဲ့သဘောတူရေးဒေသရင်းအစိုးရတွေရဲ့နှိမ့်နှိုင်းဆွေးနွေးမှုတွေကို Luxembourg မှာကျင်းပတာဖြစ်ပြီးယူကရိန်းဖွဲ့ကို EU နဲ့ဥရောပ Atlantic ပူးပေါင်းမှုဆိုင်ရာယူကရိန်းဒုဝန်ကြီးချုပ်Olga Stefanishnya ကနေဦးဆောင်တာဖြစ်ပါတယ်။ Ukraine ဝန်ကြီးချုပ် Denis Shamaha ကလည်းဒါဟာ Ukraine နဲ့ EU ကြားဆက်ဆံရေးဆက်မျက်နှာသစ်စပြီးဖွင့်လှစ်နေဖြစ်ကြောင်းဆွေးနွေးပွဲအစမှာပြောပါတယ်။ EU ကဆွေးနွေးပွဲလုပ်ဖို့သဘောတူခဲ့တဲ့နောက် Ukraine မျိုးဆက်တွေအနေနဲ့သူတို့ရဲ့ဥရောပအိမ်မက်ကိုသဘောပေါက်လာပြီးဥရောပထဲ Ukraine ပြန်ပြီးရောက်လာတာဖြစ်ကြောင်း Ukraine သမ္မတ Volodymyr Zelensky ကလူမှုမီဒီယာ X မှာရေးပါတယ်။
အမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထိုးလွှင့်ပေးနေပါတယ်ခင်ဗျာ
။ပေါ်တဘူးနဲ့မနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရှစ်ကောင်စီကပဲခူးမြို့ဝင်းနေမီတာရဲ့ကျောင်းတိုင်ဆရာတော်ဗဒ္ဒန္တမုဏ္ဏတာဘိဝန္တဇွန်လ19ရက်ပြန်လည်တော်မူခဲ့တဲ့ပြစ်ခတ်မှုအဖြစ်မှန်ကိုစစ်စစ်ဖော်ထုတ်နေတယ်လို့ဇွန်လ27ရက်မှာသတင်းထုတ်ပြန်တဲ့အတိုင်းလှုပ်ဆောင်ဖို့ Amnesty International လူ့ခွင့်အဖွဲ့ကြီးကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့မြန်မာပြည်မှာတီရန်ပြည်သူတွေထောင်နဲ့ချီပြီးတည်ဆုံးခဲ့တဲ့နောက်ခုအထင်ကြီးဆရာတော်ကြီးပြန်လည်တော်မူရတဲ့ဖြစ်စဉ်မှာတော့မကြုံစဘူးတောင်းပန်ခဲ့တဲ့အပြင်စုံစမ်းမယ်လို့ပါဂရိပေးခဲ့တာဖြစ်ကြောင်းဒါပေမဲ့စစ်ကောင်စီရဲ့လူခွင့်ဆိုင်ရာကိုချီရင်တောင်းပန်မှုတွေဂရိကဝတ်တွေကအနှစ်မရှိပဲတရားမျှတမှုတွေမျှော်လင့်ချက်တိတ်မရှိဘူးလို့ AI ဖွဲ့ဒေတာရင်းသုတေသနဆိုင်ရာအကြီးအကဲကပြောကြားလိုက်ပါတယ်။အခုဖြစ်ရကိုချီရင်မြန်မာနိုင်ငံအကြမ်းဖက်မှုဖြစ်စဉ်တွေမှာဆက်အာဏာပိုင်တွေကခုခံတော်လှန်နေတဲ့ PDF ကာကွယ်ရေးအဖွဲ့တွေကိုပရမဆုံးအပြစ်ဖို့ကြတာဖြစ်ပြီးကိုရင်ကျုံရသူတယောက်ယောက်ကရဲရင်အဖြစ်မှန်ထုတ်ဖော်ပြောဆိုတဲ့အခါငင်းမရတော့မှပြောင်းလဲပြောဆိုတဲ့စစ်ကောင်စီလောက်ကိုမြင်နေရတယ်လို့လည်းပြောပါတယ်။မြန်ကိုရီးယားဟာတောင်ကိုရီးယားဘက်ကိုမိုးပြန်ဘူပေါင်းနဲ့လွှတ်နေပြီးအထင်းမှာတော့အမှိုက်တွေပါဖို့များတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မေလကုန်လောက်ကစပြီးမြန်ကိုရီးယားကပူးပေါင်းဆက်ဆင်ရေးလုပ်နေတာပါ။မြန်ကိုရီးယားကတနင်္လာနေ့မှာသူ့တောင်ဘက်တောင်ကိုရီးယားရှိရာနေရာကိုအမှိုက်ပစ်ပါတဲ့မိုးပြန်ဘူပေါင်းနဲ့တွတ်တယ်လို့တောင်ကိုရီးယားကပြောပါတယ်။အမှိုက်တွေထဲမှာ Hello Kitty ကာတွန်းရုပ်ပါစားရပြန်လူမစင်တွေနဲ့ပုံးမော့တွေပါတဲ့မြေကြီးတွေပါနေတယ်လို့ပြောပါတယ်။ကြည်ကြည်မာမာပျက်စီးနိုင်တာမျိုးမတွေ့ရပါနဲ့ပြည်သူတွေမိုးပြန်ဘူပေါင်းတွေကိုရှောင်ကြဖို့ဘူပေါင်းလာတာတွေ့ရင်ရဲကိုအကြောင်းကြဖို့တောင်ကိုရီးယားအာဏာပိုင်တွေကပန်ကြပါတယ်ဒီဘူပေါင်းလွှတ်တင်တဲ့စစ်စင်ရေးကိုနှစ်ဖက်စလုံးကလှုပ်လို့ရှိပြီးဒါကနှစ်ဖက်တင်းမာမှုရှိနေခြင်းမျိုးမှာစီးရဲတိုက်ပွဲအတန်းအပြန်အလှန်လှုပ်ဆောင်တာပါအင်္ဂါနေ့ကတော့တောင်ကိုရီးယားပူးတွဲစီးဥစည်းချုပ်များပြောခွင့်ရကဒါဟာမြောက်ကိုရီးယားဆန့်ကျင်အတန်းလှည့်မှုတွေပြန်ပြီးဆဖို့ဖြစ်လာနိုင်တယ်လို့သတိပေးလိုက်ပါတယ်အီရန်စစ်တပ်အတွက်ဝင်ငွေဒေါ်လာဘီလီယံပေါင်းများစွာရအောင်လှုပ်ပေးနေတဲ့ဆိုပြီးကုမ္ပဏီနဲ့လူပုဂ္ဂိုလ်စုစုပေါင်း50နီးပါးကိုဒဏ်ခတ်ကြောင်းအမေရိကန်ဘဏ္ဍာရေးဌာနကအင်ကာနဲ့မှကြေညာပါတယ်။အခုဒဏ်ခတ်တဲ့ကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေဟာအမေရိကန်ကဒဏ်ခတ်အရေးယူထားတဲ့အီရန်ကာကွယ်ဝင်ကြီးဌာနနဲ့ကြီးတဲ့ပို့ဆောင်ရေး Modern Fund နဲ့ Islamic Tolerance အဆောင်တက် IRGC တို့ရဲ့ဘဏ်စနစ်ထဲကိုဝင်ပြီးသုံးနှံအောင်လှုပ်ပေးနေတဲ့ကွန်ရက်အဖွဲ့ကဖြစ်ပြီးသူတို့ကိုပြစ်မှတ်ထားအရေးယူတာဖြစ်ကြောင်းဗန်နိုင်းဌာနကပြောပါတယ်။ဒီကွန်ရက်ဟာ2020ကစပြီးနိုင်ငံတကာငွေကြေးစနစ်ထဲဝင်ပြီး Model Fund နဲ့ IRGC တို့ကိုရေနံနဲ့ရေနံဓာတ်ပစ္စည်းရောင်းချမှုကနေဒေါ်လာဘီလီယံနဲ့ချီဝင်ဝင်ရအောင်အကူအညီပေးနေသူတွေလို့ပြောပါတယ်။ဒီငွေတွေဒီဖွဲ့နှစ်ဖွဲ့ကယင်းမင်းကဟူဒီသဘုံနဲ့အပေါဝင်အီရန်နဲ့ဆက်နွယ်နေတဲ့အဖွဲ့တွေတဲ့လက်နက်ငွေကြေးထောက်ပံ့နေအောင်ကူညီနေတာဖြစ်ပြီးယူကရိန်းကတွန်းလှန်တိုက်ခိုက်တဲ့စစ်ပွဲမှာရုရှားတွေတုံးဖို့ drone ပို့နိုင်အောင်လှုပ်ဆောင်ပေးနေတယ်လို့လည်းပြောပါတယ
်ဒေါက်ခင်မျိုးသက်ကထိတ်တန့်ရောက်သတင်းတွေပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်ဘကိုးဝင်းနေမီတာယုံဆရာတော်တနတ်နယ်ပြစ်ခတ်ခံရပြီးပြန်လည်တော်မူပြီးရပိုင်အတွင်းမှာပဲမန္တလေးတိုင်းမြင်းချံမြို့အထက်ကားလမ်းမှာပရဟိတဆောင်ရွက်နေတဲ့တန်ဃာတော်တပါးတနတ်နယ်ပြစ်ခတ်ခံရပြီးပြန်လည်တော်မူသွားခဲ့ပါတယ်ဒီဖြစ်ရနှစ်ခုလုံးအတွက်စစ်ကောင်စီမှသာတာဝန်ရှိချောင်းပတ်တာနေကုစနာခန်းဆောင်တပိတ်မောင်နေတဲ့ဦးဆောင်ဆရာတော်တပါးက BOA ကိုမိန့်ပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုနန်းလောင်ကပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့ဇွန်လ23ရက်တနင်္ဂနွေနေ့ညပိုင်းကမန္တလေးတိုင်းမြင်းချံမြို့နယ်မကြီးသမားကျေးရွာကမှမြက်ပုံညပရဟိတအသင်းလူမှုကွန်ရက်ရေးကားပြစ်ခတ်ခံရပြီးကားပေါ်ပါလာတဲ့စခမကျေးရွာဖုန်ကြီးကျောင်းကဆရာတော်တပါးပြန်လည်တော်မူသွားပြီးတော့အရသာသူတို့ရန်ရရှိခဲ့ပါတယ်။အခုလိုပြစ်ခတ်ခံရတာဟာတရာဦးလေးစိတ်အနာကဝင်းနမိတ်တာယုံဆရာတော်ကြီးပြစ်ခတ်ခံရပြီး9ရက်အကြာမန္တလေးတိုင်းထဲမှာနောက်ထပ်ဆရာတော်တပါးပြစ်ခတ်ခံရပြီးပြန်လည်တော်မူခဲ့တာလည်းဖြစ်ပါတယ်။စခမကျေးရွာကဆရာတော်ဟာလူနာကိုကားနဲ့ကိုယ်တိုင်မောင်းပြီးမြင်းကြံစည်းရုံကိုပို့ဆောင်ပြီးအပြန်မှာပြစ်ခတ်ခံရတာဖြစ်ပြီးတော့အဲ့ဒီနေရာဟာစစ်ကောင်စီလုံခြုံရေးတပ်တွေရှိနေတဲ့မြင်းကြံမြို့အစုံက18ရပ်ကွက်အနီးကမြို့ပတ်လမ်းမှာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာအနီးမှာနေထိုင်တဲ့ဒေသခံတို့ကလည်းဖြစ်စဉ်ကိုအခုလို VOA ကိုရှင်းပြပါတယ်
ဆရာတော်က ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ော်ကြီးတွေမဝတ်နေတဲ့နေရာကိုအဖြစ်ကသူကနေပြီးတော့ဆရာတော်ကာမီဒီလီတော့ပုံနဲ့စာတော်မီမပုံတော့တယ်ဆရာတော်ကအဲ့တော့သူကမတားမပြီးနေနေနေနေပုံမှန်ကြည့်ရတာမူးမူးနေတဲ့သူကအဲ့ဒီကနေပြီးတော့အဲဒီဒီလိုပြောပါဦးပြပြပြနေတူတယ်အဲ့တော့ဒီရတော့လည်းကျွန်တော်မူတယ်ဒီနေ့ပါတယ်အဲ့အောင်မှုတောင်းသူတွေအစကမတောင်းလာကအောင်မှုတောင်းသူတွေလူတွေတန်ရတယ်ကာကွယ်တပ်ဖွဲ့ဝင်တွေမြူနာတွေအဲ့လောက်ဒီနည်းပြက်ပြက်လည်းမြူလို့ရဆုံးများအဲ့ဒီနားဒီမှာရက်တော်နေတဲ့အမီးဆုံးနေရာမှာနေရတော့အဲ့စစ်ကောင်စီပြုံးမှုတွေလည်းလည်းပြည်သူကြီးတွေနေရတာ
စမခဆရာတော်ပြစ်ခတ်ခံရတဲ့နေရာအနီးမှာအရင်ကလည်းတောင်သာကျေးရွာကလူငယ်ငါးဦးကိုစစ်တပ်ကပြစ်ခတ်တပ်ဖြတ်ခဲ့တဲ့ဖြစ်စဉ်တွေရှိခဲ့ပူတယ်လို့မြင်းကြံလူလူလှုပ်ရှားမှုကော်မတီရဲ့တာဝန်ရှိသူတို့က VOA ကိုခုလိုပြောပါတယ
်။အဲဒီလူပဲလည်းနဲ့ဝန်ထဲချရဲမှာဒီမကြီးတများတိုင်းချရဲမှာတခါမှဒီစီးလှုပ်ရှားမှုမရှိဘူး။ဒါမှခုဖြစ်စဉ်ဖြစ်ခဲ့တဲ့နားရီမှာတော့ဒီခုနဒီကျမုံဝင်နေတဲ့မဘောနော်ဒီပြည်နယ်စစ်တပ်ကနေပြီးတော့တောင်တာကအဲမဘောနော်တောင်တာကလူငယ်ပိုင်းတွေပေါ့ငါးဦးကိုဖမ်းပြီးတော့စက်တာကခုဖြစ်စဉ်ဖြစ်တဲ့နေရာမှာပဲတက်ခဲ့ဘူးလားရှိတယ
်။ဆမခကြေးရွာကဆရာတော်ပြစ်ခတ်ခံရလို့ပြန်လည်တော်မူခဲ့ရတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့ PDF အချမ်းဖက်သမားတွေပြစ်ခတ်လို့ပြန်လည်တော်မူရာလို့သတင်းထုတ်ပြန်ထားပါတယ်။မန္တလေးတိုင်းထက်မှာရက်တတပတ်အတွင်းဆရာတော်နှစ်ပါးပြစ်ခတ်ခံရပြီးပြန်လည်တော်မူရတာတွေဟာစစ်တပ်ကစစ်တီတော်ကျင်းဝန်အားနေတာကြောင့်ဖြစ်တယ်လို့တပယ်ရင်မြို့နယ်ကစစ်ကောင်စီကိုပတ္တနိကကုစနကန်ဆောင်တပိတ်မောက်တဲ့ဦးဆောင်ဆရာတော်တပါးကအခုလိုမိန့်ပါတယ်
။ဒီအကြမ်းဖက်စစ်ကောင်ဆောင်မင်းအောင်လှိုင်တို့မှအဓိကတာဝန်ရှိတာပဲဗျ။ဘာကြောင့်လဲဆိုတဲ့အခါကျတော့သူတို့ရဲ့လက်ပါတွေဒီစစ်သားတွေကိုတပ်တွေကိုထိန်းချောင်းတဲ့နေရာမှာစစ်တီတော်ကျင်းဝန်တွေနဲ့အရေးထိန်းချောင်းဖို့လိုတာပေါ့ဗျ။ဘာကြောင့်လဲဆိုတဲ့အခါကျတော့အဲ့ဒီဘိုင်းမှာတော်တော်ကြီးကိုအားနေနေတာတွေ့ရဗျ။လက်တွေ့အဖြစ်လဲဘာကြောင့်လဲဆိုတော့ကျတော့ညာဒေသတွေမှာစစ်ကြောင်းထိုးတဲ့အခါမှာတွေးတဲ့ရွာဝင်နေအိမ်တွေမီးရှို့တယ်အိမ်တွေထဲဝင်တွေးတဲ့ပစ္စည်းယူတယ်နောက်ဆုံးအဲလက်ဝတ်ရတနာတွေအပြင်သမိန်တို့ဟာမျိုးအစအမျိုးသမီး3000ကစအကုန်ယူတာဗျအဲ့ကြောင့်ဆိုလိုတာကဒီစစ်တပ်ကအင်မတန်ဒရေညံ့တဲ့စစ်တပ်ဖြစ်နေပြီပေါ်စီပုံရအင်မတန်ကိုထိုးရွာတဲ့စစ်တပ်ချိန်ကြောင်းမှုအလွန်ညံ့တဲ့စစ်တပ်ပြီးတော့ကျိုးတင်နဲ့တော်တော်လွှဲချော်နေတဲ့စစ်တပ်ဖြစ်နေတာပေါ့
ဒီတော့အတွင်းစကိုင်းတိုင်းတွေကတန်ဃာတော်တွေဟာဝင်းနမိတ်တာယုံဆရာတော်ပြစ်ခတ်ခံရပြီးပြန်လွန်တော်မူခဲ့ရတဲ့ဖြစ်အပေါ်မှာတာဝန်ရှိတဲ့စစ်ကောင်စီနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိန်ကိုပတ္တနိတ်ကုစနကန်ဆောင်တပိတ်မောင်းနေကြပါတယ
်အခုတော့သကောင်စင်းကောက်မဲ့အစီအစဉ်တင်ပြပါမယ်ရှင်2024ခုနှစ်သကောင်စင်းကောက်ခံသွားမဲ့ဂျင်ညာချက်ဆိုင်းပုတ်တွေကိုရန်ကုန်နဲ့မန္တလေးလူစီကားတဲ့နေရာတွေမှာစစ်ကောင်စီကပြသထားပါတယ်နိုင်ငံတွင်းကပြည်ပခအခြေအနေတွေကြောင့်တနိုင်ငံလုံးအတိုင်းအတာသကောင်စင်ကောက်ခံနိုင်မလားဆိုတဲ့အပေါ်ထင်မြင်ချက်မျိုးမျိုးလည်းရှိနေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုမခင်ဖြူထွေးကပြောပြပေးပါမယ်ရှင်
။2024ခုနှစ်လူဦးရေနဲ့အိမ်အကြောင်းအရာသကောင်စင်ကိုလာမယ့်စက်တင်ဘာလ30ရက်ညသကောင်ရံချိန်ကနေအောက်တိုဘာလ15ရက်နေ့ထိကောက်ခံသွားမယ်လို့စစ်ကောင်စီကကြေညာထားပါတယ်။သကောင်စင်းရင်တွင်လူတိုင်းပါဝင်စုဆိုတဲ့ကြေညာချက်ဆိုင်းပုတ်တွေကိုလည်းလူသွားလာများတဲ့နေရာတွေမှာပြသထားပါတယ်။မန္တလေးမြို့မှာလည်းသကောင်စင်းဆိုင်းပုတ်တွေတွေ့ရတယ်လူဒေသခံတွေကပြောပါတယ်။နိုင်ငံအတွင်းမှာဖြစ်ပျက်နေတဲ့ပြိပက္ခတွေကြောင့်အခုလိုအခြေအနေမှာစစ်ကောင်စီကောက်ခံမဲ့သကောင်စင်းဟာတနိုင်ငံလုံးအတိုင်းအတာလွှမ်းခြုံနိုင်ဖို့ကမဖြစ်နိုင်ဘူးလို့ဒေသခံတို့ကပြောပါတယ်
။သကောင်စင်းဆိုတာနိုင်ငံလုံးအတိုင်းအတာကိုဥတည်ရတာလေ။ရက်ခွက်လေးတစ်ခုမြို့နယ်လေးတစ်ခုမြို့တစ်ခုကအဲ့ဒီတကောင်ဆင်းကိုအသုံးချပြီးတော့မှဟိုရွေးကောက်ပွဲဖြစ်စီအခြားတစ်ခုပေါ့လူကြီးထားလို့ရဆန်းနိုင်ကတော့ကမနာဖြစ်ဖြစ်ပြီးပွားရေးအတွက်ကမနာဖြစ်ဖြစ်တကောင်ဆင်းဆိုတာအခြားသောနိုင်ငံပုံပြမှုအတွက်လှုပ်ဆောင်ရမယ့်ချက်လက်တွေတဲ့စစ်မှန်တဲ့တကောင်ဆင်းယူတာပေါ့ဒါလိုနဲ့လက်ရှိအချိန်မှာအလုံးကိုလွှမ်းခြုံနိုင်တဲ့တကောင်ဆင်းဖြစ်နိုင်လို့ဖြစ်နိုင်လို့ဆိုတာအများကြီးစဉ်းစားဖို့လိုတယ်ကျွန်တော်အမြင်နဲ့ကျတော့မဖြစ်နိုင်ဘူးလို့မြင်တာပေါ့နော
်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလာမယ့်2025ခုနှစ်မှာရွေးကောက်ပွဲကျင်းပနိုင်ဖို့အတွက်အောက်တိုဘာလတည်းသကောင်စင်းကောက်ယူနိုင်အောင်လှုပ်ဆောင်နေတယ်လို့ပြီးခဲ့တဲ့ဇွန်လ15ရက်နေ့ကမိထီလာမြို့မှာကျင်းပတဲ့အစည်းအဝေးမှာပြောခဲ့ပါဗျ။ နိုင်ငံရေးအကြောင်းပြပြီးဆောင်ရွက်ရမယ့်လုပ်ငန်းတွေမလုပ်ဆောင်ရင်တိုးတက်မှုနောက်ကျမှာဖြစ်တယ်လို့လည်းပြောပါရယ်။အာဏာသိမ်းပြီးချိန်မှာပေါ်ပေါက်လာတဲ့တော်လိုင်းအင်အားစုတွေထဲကိုရောက်နေကြတဲ့လူငယ်တွေနဲ့စစ်ရှောင်ပြေးလွှားနေကြတဲ့အိမ်အောင်စုတွေတနေ့တစ်နေ့ပို့များလာချိန်မှာတကောင်စင်းကောက်ယူမဲ့လုပ်ရကမဖြစ်နိုင်ဘူးလို့တချို့ကယူဆကြပါရယ်
။နိုင်ငံရဲ့အနေထားတည်ငြိမ်သွားတဲ့အနေထားဆိုလာတဲ့ပို့ပို့ပြီးဆိုလာတဲ့အနေထားတွေလို့ကျွန်တော်မြင်ရတာပါဒါမဖြစ်နိုင်ပါဘူးပြောလို့ချင်းလည်းလောက်ကြမှာပဲလေလောက်ချင်တာလောက်တာတစ်ပိုင်းပဲသူရလာတဲ့ data ဟာနိုင်ငံအကျိုးရှိတာရှိကြောင်းအတုံးချနိုင်တဲ့ data မဖြစ်နိုင်ဘူးလို့မပြောချင်တာနိုင်ငံအနာဂတ်လည်းအကုန်ပြတ်သွားပြီပျောက်နေတယ်ဇွတ်ကြီးကောက်တဲ့ပျောက်နေလူတွေဘာလို့ရမှာလဲသူတို့တွေရဲ့အခန်းကဏ္ဍကိုဖုံးကွယ်ဖို့မိချက်ဖို့ကြိုးစားရတာလားနိုင်ငံတိုင်းနိုင်ငံတကာအဆင့်တွေနဲ့ဒီချိန်မှာမဖြစ်နိုင်ဘူးအဲ့ဒါကိုကျွန်တော်ဆိုလိုချင်တာပေါ့နော်
တကောင်ဆင်းမှာလူတိုင်းပါဝင်ဖို့ဆိုရဲစစ်ကောင်စီရဲ့ကြေညာချက်ဆိုင်းဘုတ်တွေကတချို့တိုင်းနဲ့ပြည်နယ်တွေမှာတော့မရှိသေးပါဘူးစစ်ကောင်စီကဒီလာမယ့်2025ခုနှစ်မှာကျင်းပမယ်လို့ယူရထားတဲ့ရွေးကောက်ပွဲအတွက်လိုအပ်တဲ့အချက်လက်တွေကိုစကိုင်းတိုင်းမုံရမြို့မှာပြီးခဲ့တဲ့နှစ်ကလိုက်လံကောက်ခံတာရှိခဲ့ပေမဲ့လို့လုံခြုံရေးအခြေအနေကြောင့်တမြို့လုံးအတိုင်းအတာနဲ့တော့မကောက်နိုင်ခဲ့ဘူးလို့ဒေသခံတူကပြောပါရယ
်စီစဉ်တော့သူတို့ရင်းဆွဲနေတယ်ဘယ်ချင်းဖတ်လို့မတော့မသိဘူးတကောင်ဆင်းကောက်ဖို့ရတဲ့ဆိုင်းဘုတ်တွေကဒီမှာမချိန်သေးဘူးလောလောဆယ်တော့တကောင်ပြင်းနဲ့ပတ်သက်ကြတာလောက်တာမရှိဘူးအဲဆိုင်ကလေးဖမ်းနေဖမ်းကြတော့တော်လေးများနေတယ်ဗျမျိုးပေါ်မှာလေစကိုင်းတိုင်းဒီအလဲပိုင်းနဲ့မှာမောဝါထေတာမျိုးမှာသူတို့ပုံမှန်လည်းလည်းမလောက်တော့ဘူးကျွန်တော်ထင်တယ်ဗျပြီးခဲ့တဲ့ကျွန်တော်တို့2023လောက်လည်းပဲသူတို့ရွေးကောက်ပွဲလုပ်ဖို့ရတော့ကျွန်တော်တို့မျိုးပေါ်မှာတကောင်ပြင်းလိုက်ကောက်တယ်ရက်ွက်တိုင်းသူတို့မကောက်နိုင်ဘူးသူရက်ွက်တွေရက်တဲတွေရှိတယ်ရက်တဲတွေရှိတဲ့အခါကျတော့သူတို့လုံချုံရေးစိတ်မချဘူးပေါ့လေစိတ်မချတော့သူတို့ဆက်ပြီးတော့မကောက်ဘူး
အခုကောက်ယူမဲ့တကောင်စရင်အတွက်ကြိုတင်ပြင်ဆင်ခြင်းစရင်ကောက်ယူခြင်းစရင်ပြုစုခြင်းနဲ့အစဉ်ကစားထုတ်ပြန်ခြင်းဆိုတဲ့လုပ်ငန်းစဉ်၄ရပ်ကို2021ခုနှစ်အောက်တိုဘာလကနေ2026ခုနှစ်မတ်လအထိလှုပ်ဆောင်သွားမယ်လို့လာဝကဝန်ကြီးဦးမြင့်ကျန်ကပြောဆိုထားပါတယ်မြန်မာနိုင်ငံမှာတကောင်စရင်မကောက်ခံနိုင်ခဲ့တာနှစ်ပေါင်း30ကျော်ကြာခဲ့ပြီးဖြစ်ပြီးတော့ပြီးခဲ့တဲ့2014ခုနှစ်မှာနောက်ဆုံးကောက်ယူခဲ့တာပါ2014ခုနှစ်တကောင်စင်းဖော်ပြချက်အရမြန်မာနိုင်ငံအတွင်းမှာအများအားနေထိုင်သူကြာ 24.8 တန်းကျော်နဲ့မ 26.6 တန်းကျော်ရှိပါတယ်။အဲ့ဒီစုစုပေါင်းလူဦးရေ 51.4 တန်းကျော်တွေက 1.2 တန်းဟာလုံခြုံရေးနဲ့တခြားအခြေအနေတွေကြောင့်တကောင်စင်းမကောက်ယူနိုင်တဲ့ဒေသတွေမှာရှိတဲ့ခက်မှန်းလူဦးရေစရင်ဖြစ်တယ်လို့လည်းဖော်ပြထားပါတယ်ရှင်။
တော်တာရှင်တို့ခုနဆင်နေရတာက VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပါမယ်ရှင်။အမေရိကန်သမ္မတရွေးကောက်ပွဲမှာမကောင်းတဲ့သူတွေက AI ဉာဏ်ရည်ထုနည်းပညာနဲ့လှုပ်ကြံသတင်းတွေဖန်တီးပြီးပြိုင်ဘက်နိုင်ငံရေးသမားတွေထက်အသာရစေဖို့နဲ့နိုင်ငံခြားအစိုးရတွေရဲ့အကျိုးကိုမြှင့်တင်ဖို့လှုံ့ဆော်ထက်ချပါတယ်။အခုလာမယ့်2024အမေရိကန်သမ္မတရွေးကောက်ပွဲမှာ AI ဉာဏ်ရည်ထုနည်းပညာအသုံးပြုပုံအကြောင်းအီဗန်နာပီရော့စကာသတင်းပေးပို့ထားပါတယ်။ကိုငိမ့်ချန်းကတင်ပြပေးပါမယ်ရှင
်။ AI ဉာဏ်ရည်ထုနည်းပညာကိုဒီရွေးကောက်ပွဲမှာသုံးနေပါပြီ။ဒေါ်နယ်ထရန့်ကကူးစက်ရောဂါကျွမ်းကျင်သူဒေါက်တာအန်တိုနီဖောက်ချီကိုဖတ်နေတဲ့ဒီပုံဟာကွန်ပျူတာနဲ့ဖန်တီးထားတာဖြစ်ပြီးဂျိုးဘိုက်ဒန်ကနယူးဟမ်ရှိုင်းယားပြည်နယ်ကမဲဆန္ဒရှင်တွေကိုပမာဏရွေးကောက်ပွဲမှာမဲမပေးပဲကြော်သွားဖို့ဆက်နဲ့ဖုန်းခေါ်ပြောဆိုတာကလည်းအတုပါရွေးကောက်ပွဲဆိုင်ရာ deep fake ပုံစံတူအတုတွေကိုအချိန်ကြိုက်ဖန်တီးနေတာကြောင့် NDA အလွန်များပါတယ်လို့ Brookings Institution ကကျွမ်းကျင်သူ Elaine Kamarak ကပြောပါတယ
် Even 24 hours before the election someone
ရွေးကောက်ပွဲမတိုင်ခင်24နာရီအတွင်းမှာပဲတယောက်ယောက်ကလှုပ်ကြံသတင်းတွေ deep fake ပုံစံတူအတုဖန်တီးထားတာကိုလည်းလုံနိုင်ပါတယ်ဒါကိုတုံ့ပြန်ဖို့ကခက်ခဲပါတယ်အကျိတ်အနေရှင်ပြန်ရတဲ့ရွေးကောက်ပွဲမှာဒါဟာလည်းအနိုင်အရှုံးကိုဖြစ်သွားစေနိုင်တာပါ
deep fake ပုံစံတူအတုတွေဟာထုတ်လို့ရတာလွယ်ကူပြီးဈေးသက်သာတာကြောင့်လူသုံးများလာတယ်လို့ American Pentagon စစ်ဌာနချုပ်ကိုကူညီပြီး deep fake အတုတွေကိုစစ်ဆေးပေးနေသူ deep media က Raju Gupta ကပြောပါတယ်
End-to-end, it takes...
Deepfake ပုံစံတူဖန်တီးတာကို15မိနစ်အတွင်းလုပ်နိုင်တာပါ။ online မှာခားမဲ့လုပ်ပေးတဲ့ဝန်ဆောင်မှုတွေအများကြီးပါ။ပိုကောင်းတဲ့ဝန်ဆောင်မှုတွေကစက္ကန့်30အတန်ပိုင်းတစ်ခုကိုဒေါ်လာ2ပြားလောက်ပဲကျသင့်ပါတယ
်။လွတ်လပ်စွာပြောဆိုခွင့်ကိုထောက်ခံတဲ့ရှေ့နေဖြစ်သူ Aricon က
There's been a lot of talk about
Russia အကြောင်းပြောတာအများကြီးပါ။တကယ်တော့တရုတ်လည်းပါပါတယ်။ AI ဉာဏ်ရည်ထုနည်းပညာပြိုင်ပွဲမှာရှေ့ကိုရောက်အောင်စ조사ရှင်းပြနေတာပါ
။နိုင်ငံရေးဆိုင်ရာလှုပ်ကြံသတင်းတွေကိုဩဇာရှိတဲ့အမေရိကန်တွေအကြားထည့်ပေးပြီးတခြားသူတွေစီကိုပြန့်နှံ့စေဖို့အတွက်နိုင်ငံခြားကအဖွဲ့တွေကစီမံချက်နဲ့ရည်ရွယ်လှုံ့ဆော်နေတာဖြစ်တယ်လို့ကွန်ကပြောပါရယ်နိုင်ငံရေးဆိုင်ရာမဲဆွယ်ပွဲတွေမှာ AI ဉာဏ်ရည်တုနည်းပညာသုံးတာကိုအမေရိကန်ကအကြီးဆုံးနည်းပညာကုမ္ပဏီတွေကသူတို့ရဲ့ social media website တွေမှာစည်းကမ်းသတ်မှတ်ချက်တချို့နဲ့ထိန်းချုပ်မယ်လို့ကတိပေးထားပေမဲ့ဘယ်လိုလှုပ်ဆောင်ရမလဲဆိုတာဘ ਹੁ အစိုးရရဲ့ဥပဒေကတော့မရှိပါဘူ
း It's very very difficult
အမေရိကန်မှာနိုင်ငံရေးမင်းကွန်းစကားပြောတာကိုစည်းကမ်းသတ်မှတ်ဖို့ကအလွန်ခက်ခဲပါတယ်ဖွဲ့စည်းပုံမှာပထမအကြိမ်ပြင်ဆင်ချက်ကနိုင်ငံရေးမင်းကွန်းပြောတာကိုခိုင်ခိုင်မာမာကာကွယ်ထားပြီးအကြောင်းပြချက်ကောင်းလည်းရှိပါတယ်အစိုးရရဲ့အနေနဲ့ရွေးကောက်ပွဲချိန်ခွင့်ရှာကိုမပြောင်းနိုင်အောင်ပါအ
ဲ့ဒီအခက်အခဲတွေကတခုကတော့လုံးဝမှားနေတာနဲ့လူတယောက်သဘောမတူတဲ့ကိစ္စတခုကိုပုံစံဖြတ်ပြောဆိုတာကိုလည်းခွဲခြားမှုကခက်ခဲပါတယ်လို့ Gupta ကပြောပါတယ်။နိုင်ငံရေးဆိုင်ရာ deepfake အတုဖန်တီးတာကိုခွဲခြားနည်းနဲ့ပတ်သက်ပြီး Gupta က
And the audio quality is bad.
That is fine. ဒီသွေးမကောင်းတာမျိုးဖြစ်တတ်ပါလေ။အဲ့ဒါဆိုရင် AI ဉာဏ်ရည်တုဖန်တီးထားသလားဆိုတာသဲလွန်စားလေးပါ။အသေးအဖွဲလေးလို့ထင်စရာရှိပေမဲ့အယုတ်အတန်နဲ့ဓာတ်ပုံတွေမှာအဲ့လိုပါတတ်တဲ့အမှတ်အသားတွေကိုရှာပြီးစစ်ထုတ်တာပါ။တကယ်လို့တယောက်ယောက်နဲ့ဗီဒီယိုဖုန်းခေါ်ပြီးစကားပြောနေတော့deepfake ပုံစံတူအတူဖန်တီးထားတယ်လို့တန်တရားရှိရင်သူတို့ထိုင်ကုန်မှာထိုင်နေတော့လှည့်ကြည့်ခိုင်းမှသူတို့မလဲဘူးဆိုရင်ဒါ deepfake ပုံစံတူအတူဖြစ်နိုင်ပါလ
ေ AI ဉာဏ်ရည်တုနည်းပညာကိုနိုင်ငံရေးဘက်မှာကောင်းတဲ့အနေနဲ့လဲသုံးနိုင်ပါတယ်ရွှေပြောင်းအခြေချသူတွေပြောတဲ့ဘာသာစကားနဲ့ကိုယ်စလဲလောင်းတယောက်ကပြောဆိုနိုင်တယ်လို့မဲဆန္ဒရှင်တွေရဲ့အမူအကျင့်နဲ့ပတ်သက်ပြီးလဲအတွင်းကြကြသိနိုင်တာကြောင့်နိုင်ငံရေးသမားတွေအနေနဲ့လဲသင့်တော်မဲ့သတင်းစကားကိုပြင်ဆင်နိုင်ပါတယ်ခင်ဗျာ
ကဘာကြီးပူနွေးလာတာနဲ့အမျှတရုတ်နိုင်ငံမှာလည်းပူပြင်းလွန်တဲ့ရာသီဥတုဒဏ်ကိုတောင်သူလယ်သမားတွေဒီနေ့ထဲကျုံတွေ့ခန်းစားနေရပြီးအထူးသဖြင့်တရုတ်ပြည်အရှေ့ချမ်းရှန်တောင်းဒေသမှာဆိုရင်ပုံမှန်ထွက်နေကြတီးနှံရဲ90ရာခိုင်နှုန်းပျက်စီးကုန်တာကြောင့်စားဝတ်နေရအခက်ကြုံမှာကိုဒေသခံတွေစိုးရိမ်နေကြပါတယ် Writers သတင်းဆောင်မကိုကိုညံဝင်းအောင်တင်ပြထားပါတယ်ရှင
်နွေရာသီတီးပင်တွေစိုက်ပျိုးချိန်တုန်းကတရုတ်ပြည်အရှေ့ဘက်ချမ်းရှန်တောင်းနယ်ကအသက်80အရွယ်တောင်သူမာကြီးလီယူဟာသူ့ချံပြေတဲ့ပန်းဒီမက်မွန်ဒီတစ်ကြားဒီနဲ့မြေုပ်ကောင်းပင်တွေစိုက်ပျိုးခဲ့ပေမဲ့အဲ့ဒီဒေတာတဝိုက်စောစည်းစွာပဲအချိန်ကြာရှည်လှတဲ့အပူလှိုင်းတံကိုမကြုံစဘူးရင်ဆိုင်လိုက်ရတာကြောင့်လီယူရဲ့ခြံတွေသီးနှံ90ရာခိုင်နှုန်းလောက်ပျက်စီးခဲ့ရတယ်လို့ဆိုပါတယ်
就是从他我从他其实有就没大就是我从我小
啊地瑞了没得啊边瑞个了别够拿手了天天到今马路微微买了没洗了吧下里乌都个七七到对不啦嘞今马路硬硬唱歌呀唱啥龙啊这件布边唱多一段看看呀不啦个妈咪的嘞天天不啦没有个了人家没种开不吧后因龙啊说下里乌都不因龙毛个这件那件老热的嘞啊酷个毛龙啊没热吧
ကျုံအဆိုင်များတဲ့ဟူဘေးဟူနန်နဲ့ရှန်တောင်းနယ်တွေမှာဆိုရင်အပူချိန်ဟာ44ဒီဂရီဆဲလ်ဆီယပ်စ်ဒါမှမဟုတ်ဖာရင်ဟိုက်နဲ့ဆိုရင်130ကျော်လောက်ထိဇွန်လအတွင်းစံချိန်တင်လောက်အောင်ပူပြင်းခဲ့တာပါအပူချိန်မြင့်မားမဲ့အကြောင်းဒီလအစောပိုင်းရှန်တောင်းနယ်ဂျီနန်မြို့မှာသတိပေးချက်ထုတ်ပြန်ခဲ့ရပါတယ်ရှန်တောင်းဟူနန်ရှန်စီဟူဘေးနယ်တွေမှာမိုးကောင်ပြီး6သိပ်ပူပြင်းမှုကိုတုံ့ပြန်ကင်တွေဖို့အတွက်အရေးပေါ်အခြေအနေအဆင့်3တတ်မှတ်ကြောင်းတရုတ်စိုက်ပျိုးရေးနဲ့ကျေးလက်ဒေသဖွံ့ဖြိုးရေးဝန်ကြီးဌာနကဇွန်လလယ်ပိုင်းမှာကြေညာခဲ့တယ်လို့စင်ဝါသတင်းကဆိုပါတယ်ဒီလိုအခြေအနေတွေကြောင့်စားဝတ်နေရေးထိခိုက်လာမှာကိုတောင်သူမာကြီးလီယူရိုကစိုးရိမ်နေတာပ
ါလေယူယူဖီတဲ့ဆီဟိုဘာကျူကျာထင်ရတယ်ထင်ရတယ်ပြင်ထား
ကျမတို့ဝင်ငွေကအများကြီးရနေတာမဟုတ်ပါဘူးတစ်နှစ်လုံးမှာရွှေငွေသသိန်းလောက်ပဲရတာပါဒီပုံတိုင်းဆိုရင်တော့အနည်းဆုံးရွှေ6000လောက်အရှုံးပေါ်မှာပါရှိပြီးသားရေရင်ခန်းချောက်သွားမှာကိုလည်းစိုးရင်မိပါတယ်တချို့ဆိုရင်လေခွင်းထဲမှာရေရင်တူးထားကြတာပါခုလိုရာသီဥတုကပူလွန်းတော့အဲ့ဒီရေတွင်းတွေတောင်ရေခန်းချောက်လာပါတယ
်အခုလိုပူမင်းချောက်တဲ့ရာသီဥတုတန်ပိုဆိုးလာတာကိုရောလွန်ခဲ့တဲ့ရက်ပိုင်းတည်းတရုတ်တောင်ပိုင်းကရေကြီးမြေပြိုတဲ့ပြဿနာတွေကိုပါကင်တွယ်ဖြေရှင်းပြီးဘေးကင်းလုံခြုံမှုရှိစေဖို့တရုတ်သမ္မတရှီကျင်းဖင်ကလည်းညွှန်ကြားထားပါတယ်လက်တလောပူပြင်းလွန်းတာကြောင့်တောင်သူမာကြီးလီယူအပါဝင်ရှန်တောင်းနယ်ကချံပြေတွေမှာရေရရှိဖို့ခက်ခဲနေပါတယ်ပုံမှန်ရေကလည်းတစ်နေ့ကို3နာရီသာဖြန့်ဝေပေးနေပြီးဒီရာသီဥတုအတိုင်းဆိုရင်ရေတွင်းရေကန်တွေခန်းချောက်ကရေပြက်လက်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/BurmeseViewNews မှာ join လုပ်ပြီးတော့ထိတ်ဆက်လိုက်တာနဲ့ထိတ်တဲရောက်တဲ့တွင်ကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာမနက်ခင်ဗျာရှင် VOA American တိုင်ရင်2024ခုနှစ်ဇွန်လ26ရက်ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24.50MHz တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာနိုင်ငံရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုနားဆင်ရမှာဖြစ်ပါတယ်အခုအရင်ဆုံးတော့မြေကြီးဩဇာအစီအစဉ်မှာရှင်မြန်မာနိုင်ငံမှာအရင်ကထက်ပိုပြီးတော့အကြီးအကျယ်ကုန်စည်နှုန်းကြီးမြင့်လာတာကြောင့်ကျေးလန်နေတောင်သူလယ်သမားလေယာလုပ်သားတွေရဲ့သားသမီးကလေးငယ်တွေမူလာတန်းချောင်းတွေမှာတက်ရောက်ပညာသင်ကြားတာတိတိတသားညွန့်နေကုန်ပါတယ်။ဒီအချောင်းအပတ်စဉ်အင်္ဂါညပိုင်းနဲ့ဗုဒ္ဓဦးနေ့မနက်ပိုင်းထုတ်လွှင့်နေတဲ့မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စုမင်ကတင်ဆက်ထားပါတယ်ရှင်။
အတင်းနဲ့မှာကျေးလက်ဒေသတွေကစစ်ကောင်စီပညာရေးဌာနလက်အောက်မူလာတန်းကျောင်းတွေမှာကျောင်းလာအပ်တဲ့ကလေးငယ်အရေအတွက်ဟာအရင်အရင်နှစ်တွေကတည်းကတိတိတသားသားနေပါနေပါတယ်ဒီလိုဖြစ်ရတဲ့အကြောင်းရင်းတွေထဲမှာတောင်သူလယ်သမားတွေလယ်ယာလုပ်သားတွေဟာသူတို့ရရှိတဲ့ဝင်ငွေကလက်တလောခေါင်ခိုက်အောင်စောင့်တက်သွားတဲ့ကုန်စည်နှုန်းကိုမလိုက်နိုင်ကြတဲ့အတွက်စားဝတ်နေရေးအထူးသဖြင့်စားရေးမှာလုံးဝမပြေလည်ကြတော့တဲ့အတွက်ကြောင့်ကလေးတွေရဲ့ပညာရေးကိုလှစ်လူရှုလိုက်ရတာဖြစ်ပါတယ်ဟိုအရင်ကဆိုရင်ကြေးဝါတီဝါမှာတောင်သူလယ်သမားကလဲပိုင်ရပိုင်ဖြစ်ပြီးသူတို့စီမှာလဲရလုတ်သားစရင်ငါကနေစားဒါမှမဟုတ်ပုတ်ပြတ်ခေါ်ရာတကွဲလုံးလဲတကွဲလုံးဘယ်လောက်ဆိုပြီးအလုံးလောက်ကြရပါတယ်အဲ့ဒီအတွက်နှစ်ဖက်စလုံးကအဆင်ပြေကြပါတယ်အခုကာလတွေမှာတော့နှစ်ဖက်စလုံးအကြိုက်ရိုက်ပြီးလုံးဝအဆင်မပြေကြတော့ပါဘူး။အဲ့ဒီအတွက်သားသမီးကလေးငယ်တွေကိုမူလာတန်းကျောင်းတွေမှာစတင်ပြီးကျောင်းထားဖို့တောင်အာရုံမပြုနိုင်ကြတော့ဘဲစားဝတ်နေရေးအတွက်ရေးကြီးရမျက်နှာရာကိုထွက်ခွာရတာတွေလည်းရှိကုန်ရပါတယ်။အဲတချို့ကြတော့လေမိမိရက်ရွာမှာနေပြီးလဲတဲ့ရတဲ့ချောင်းထဲမှာနေထွက်ကနေနေဝင်အထိတနေကုန်တနေခန်းလောက်ကင်ကြရတဲ့အတွေ့မိဘတွေကတားငယ်သမီးငယ်တွေကိုကျောင်းအချို့အဖို့မလုံးနိုင်ကြတဲ့အတွေ့ကျေးရွာကမူလာတန်းစာသင်ကျောင်းအစားဖုန်ကြီးကျောင်းကသင်တဲ့စာသင်ကျောင်းတွေမှာသွားပြီးထားကြရတာတွေလည်းရှိပါတယ်ဒီလိုအခြေအနေနဲ့ပတ်သက်ပြီးမြေလက်ဒေသကကျောင်းဆရာမတဦးကအခုလိုပြောပါတယ်
အခုကကြတော့အခုဆိုရင်ဒီအတန်းဒီတန်းကြောင်းပေါ့ဒီမူဆိုင်ဆိုရင်နည်းနည်းလေးပဲရှိတာအရင်တော့ကဆိုရင်အများကြီးရှိတာအရင်အခြေအနေကတော့ဘယ်လိုမှကိုမရှိတော့ဘူးဆောင်းဝင်းနေရင်နေဆိုင်မှာပေါ့လေအဲတော့စီဝါရေးအရာကိုပဲကလေးတွေကိုတင်ဘာကကြောင်းသွားအဖုန်ကြီးကြောင်းတင်ပညာရေးပေါ့ပို့ထားရတဲ့အနေထားဒီမူဆိုင်ဘက်ကနေကြည့်လို့ရှိရင်ဘာလို့တော့ဆိုရင်အဲ့တော့အလုပ်အကောင်မှာမိဘကြီးကအဆင်မပြေဘူးအဆင်မပြေတဲ့အတွက်ဒီရွာလေးကကလေးကြီးဆိုလို့ရှိရင်ဘာကကြောင်သွားအပ်တာစီဝါကြီးအဆင်မပြေတော့အတန်းကြောင်မှမထားဘဲနဲ့ဒီတနေကုန်ကြီးရှုဆောင်ရှောက်မဲ့ဘာကကြောင်မှပဲထားလိုက်တာပေါ့အဲ့ဒီမူစင်းဆိုရင်သူတို့ကဖုန်ကြီးကြောင်မှအချားများတယ်တန်းကြောင်ကြီးမှနင်းနေတဲ့ဒွေတောင်ကပဲဒီနေ့သေးဆိုအများကြီးအိုက်ကိုရွှေ့စောက်ဝင်နေရေးကြောင်ဒီဆန်စည်းစီစည်းနဲ့စားเสียရမရှိဘူးပေါ့ဖုန်ကြီးကျောင်းပင်ပညာရေးပေါ့ဘာသာကျောင်းကသမင်းထုံနဲ့တနေကုန်လွတ်လိုက်ရုံပဲပေါ့အဲကျောင်းမှာရင်သမင်းစားရတယ်ဒီကဘာဟင်းနဲ့ပဲပါပါဘာဟင်းနဲ့ပဲထည့်ပေးလိုက်ပေးလိုက်ပေါ့ဟိုကြလို့ရှိရင်ဟင်းပေါပေါတီတီပေါ့ဒီကသမင်းနည်းနည်းပဲထည့်ပေးလိုက်နဲ့ဟိုကြအဝအဲတော့ကိုသားသမီးကိုလည်းအထင်းကွယ်လဲရစီတယ်စားလေးပဲတက်စီတယ်သူတို့လည်းအလုပ်ဖြစ်စီဆိုပြီးတော့ဒီဖုန်ကြီးကျောင်းပုံသွားရင်လို့ထင်တာပဲ
အလားတူပြည်တွင်းစစ်အကြီးအကျယ်ဖြစ်ပွားနေတဲ့မကွေးတိုင်းဧရာဝတီမြစ်အနောက်ဘက်ကမ်းဒေသနဲ့စကိုင်းတိုင်းချင်းတွင်းမြစ်အောက်ပိုင်းဒေသတွေမှာဆိုရင်လဲစစ်ကောင်စီထိန်းချုပ်ထားတဲ့ကျေးလက်မူလာတန်းကျောင်းတွေမှာမူလာတန်းကျောင်းသားတွေတိတိတသာလျော်နေကုန်ကြတယ်လို့ဒေသခံပညာရေးဝန်ထမ်းတွေစီကသိရပါတယ်အထူးသဖြင့်မကွေးတိုင်းပခုတ်ကူအပါဝင်ဧရာဝတီမြစ်အနောက်ဘက်ကမ်းဒေသတွေနဲ့ဧရာဝတီမြစ်အရှေ့ဘက်ကမ်းမြင်းကြံမြို့နယ်တွေကကျေးလက်တွေမှာစစ်ကောင်စီပညာရေးဌာနရဲ့မူလာတန်းအပါဝင်စာသင်ကျောင်းတွေမှာကျောင်းသားတွေနဲ့ကုန်ရပါတယ်တချို့ကျောင်းတွေလည်းပိတ်ကုန်ရရပါတယ်ဒါပေမဲ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်း CDM လုပ်တဲ့ဆရာဆရာမတွေစုပေါင်းပြီး online ကနေတင်ကြားပေးတာ ိမ်တွေမှာကိုနီကိုဟန်နဲ့စူပေါင်းတင်ကြားပေးတာပြီးတော့ရှိပါသေးတယ်။ဒါပေမဲ့လည်းငကိုကလေးကကုံစေးနှုံးကြောင့်စားဝတ်နေရေးကြက်တဲနေကြတဲ့ကျေးလက်တောင်သူလက်သမားမိသားစုတွေကတော့ကလေးတွေကြောင်းထားဖို့ထက်လက်တလောကုံစေးနှုံးမြင့်တက်တဲ့ခက်ခဲတဲ့စားဝတ်နေရေးကိုဖြည့်ရှင်းကြဖို့ကြိုးစားရုန်းကန်နေကြရပါတယ်။အဲ့ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကြီးစိုးတဲ့နယ်မြေတွေမှာ Federal စာတင်ကျောင်းပညာရေးကိုတာဝန်ယူလှုပ်ဆောင်ပေးနေတဲ့ပခုတ်ကူမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ဦးသက်ကျူကအခုလိုပြောပါတယ်
။ကျင်းလက်ကတော့ဒီနေ့ကတော့ဒီစီစကားစားဖွင့်တဲ့ကြောင်းကြောင်းတဲ့နှုံးနေတော့နေတော့တာပေါ့နော်အခုကလည်းတကြောလုံးခြုံကြည့်ရင်တော့နေတော့တာပေါ့နေတော့ရဆိုတာကစီဝါရီရကြက်တက်လာတဲ့ကြောင်းကလေးတွေကအတန်းလွတ်နေတာတွေအဲ့ဒီမှာလည်းအတန်းတွေမှာနေလာတယ်သူဒီဘက်နေနေထားဆိုတော့စကားစားဖွင့်တဲ့ကြောင်းဒီမှာတက်တဲ့အတ္တကနေသွားတယ်ခြေလက်တွေနေထားပေါ့နော်ခြေလက်နေထားပေါ့နော်သူဒီဘက်နှုတ်ဘက်ကနှုတ်ဘက်ကတော်လိုင်းဘက်ကတက်လိုက်ဘက်ကဖွင့်နိုင်တာမျိုးတွေတော့ပို့ပြီးတော့များတယ်ပေါ့နော်သို့တော်လည်းပဲဟိုဘက်ဒီဘက်ဘောဘယ်မှမဖြစ်နေမိဘတွေရဆောက်ဝင်နေရင်အလုံးညုံကြီးရမှာပဲလွတ်နေတဲ့ကလေးတွေလည်းရှိရဆိုတော့ပြောချင်တာပါအဓိက
အလားတူစကိုင်းတိုင်းချင်းတွင်းမြေအောက်ပိုင်းဒေသကကျေးလက်တွေမှာဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကနယ်မြေစိုးမိုးမှုအားကောင်းနေတဲ့အတွက်စစ်ကောင်စီပညာရေးဝန်ကြီးအောက်ကကျောင်းတွေအစားအမျိုးသားညီညွတ်ရေးအစိုးရ NUG ကကျောင်းတွေပုံမဖွင့်လည်လာနိုင်ကြပါတယ်စစ်ကောင်စီတပ်တွေကသူတို့ရဲ့တပ်စခန်းတွေလောက်မှသာအကာအကွယ်ယူပြီးနေထိုင်နေကြတဲ့အတွက်အဲ့ဒီဒေသတွေကကျေးလက်တွေမှာအများအဖြစ်ကတော့စစ်ကောင်စီရန်နေရာလည်ပတ်နိုင်ခြင်းမရှိသလောက်ဖြစ်သွားပါပြီအဲ့ဒီအစားပညာရေးအပါအဝင်ဌာနအလုံးဟာ CDM ဝန်ထမ်းတွေနဲ့လည်ပတ်နေကြရပါတယ်ဒီလိုအခြေအနေနဲ့ပတ်သက်ပြီးစကိုင်းတိုင်းကဏီမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရွေးကောက်ခံတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကအခုလိုပြောပါတယ်
အခုကာလလေးမှာကျွန်တော်ကျေးလက်ကတောင်သူတွေအများကြီးခက်ခဲရှိတယ်။လူကိုင်ခွန်လာရှားပါတယ်။ကုံစည်းနှုံးကလည်းနှစ်ဆမကပါဘူး။ကြက်တဲတွေရိုက်တော့တာသမီတွေကိုတောင်းမထားနိုင်တဲ့အခြေအနေတွေအများကြီးရှိခဲ့တယ်။ဒီကျေးလက်ကကလေးတွေပေါ့အထူးသဖြင့်စစ်ကောင်စီစူးမိုးနေမြေကကလေးတွေစစ်ကောင်စီစူးမိုးနေမြေကျောင်းကအနည်းစုတော့ပဲကွန့်နိုင်တာ။စာတင်ကျောင်းအများစုကဆရာမတွေကစီရင်လုပ်လိုက်တဲ့အတွက်ဆရာမလိုအပ်ချက်ရှိတယ်။စေနာဝန်ထမ်းဆရာတွေလည်းမတင်ရဘူးပေါ့နော်။အဲ့ဒီဇော်ရတွေကတောက်လျှောက်ပြေးနေတော့ကလေးတွေကကျောင်းတွေမတက်နိုင်တယ်အများကြီးရှိတယ်။energy စုမှုထားတဲ့နေရာမျိုးတွေပါဆိုတော့ကျောင်းကတရားရခိုင်လုံးဖွင့်နိုင်တယ်ဒါပေမဲ့ကျောင်းကတော့ဖွင့်နိုင်တော့ညာလေပဲချွတ်ချို့တော့ကျောင်းမထားနိုင်တဲ့မိသားစုတွေရှိတယ်ကျောင်းဆရာဆရာမတွေကလည်းဒီလိုစေနာဝန်ထမ်းလို့ဒီ CDN နေလို့ပြောပေမဲ့သူတို့မှလည်းပြည်ရည်တနာဝန်လာရဲ့ဖြည့်ရှင်းရသေးတာဖြစ်တယ်ကြောင့်ဒီပရဟိတအသင်းနေရာနေလို့လန်လန်းမီနေတယ်လို့တော့လှူခံပြီးတော့ဘူတန်းဆိုက်ထုတ်ပြီးလုပ်ပေးတာဒါမျိုးလေးတော့ရှိတယ်
စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာချင်းပြည်နယ်၊ကချင်ပြည်နယ်၊ရခိုင်ပြည်နယ်၊ရှမ်းပြည်နယ်အရှေ့မြောက်ပိုင်းနဲ့ကယားပြည်နယ်တွေမှာလက်နက်ကင်ပြိပကတွေဖြစ်ပွားနေတဲ့အတွက်စစ်ကောင်စီပညာရေးဌာနလက်အောက်ခံစာတင်ကျောင်းတွေအများစုပိတ်ထားရပါတယ်။ဒါပေမဲ့လည်းတိုင်းရင်းသားလက်နက်ကင်တပ်တွေဖွင့်လှစ်ထားတဲ့စာတင်ကျောင်းတွေ CDM ဝန်ထမ်းတွေစုပေါင်းဖွင့်လှစ်ထားတဲ့စာတင်ကျောင်းတွေနဲ့ခရီးရန်သာနာပြုတွေဖွင့်ထားတဲ့စာတင်ကျောင်းတွေကတော့ရှိနေပါသေးတယ်။ဒီနေ့2024တက္ကသိုလ်ဝန်ထမ်းစာမှုဝဲကိုဝင်ရောက်ဖြည့်ဆို့သူပေါင်း 33,000 နီးပါးရှိတယ်လို့စစ်ကောင်စီပညာရေးဌာနကကြေညာခဲ့ပါတယ်။စစ်တပ်အာဏာမသိခင်ကဆိုရင်တက္ကသိုလ်ဝန်ထမ်းကိုဖြည့်ဆို့သူပေါင်းက 9,000 နီးပါးအထိရှိပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဟာတစ်နှစ်ထက်တစ်နှစ်ဆုတ်ယုတ်လာတာအခုဆိုရင်ကျောင်းတွေအရွယ်ကလေးငယ်တွေကိုပါတက်ရောက်ထိခိုက်မှုတွေဖြစ်လာပါတယ်။မြန်မာနိုင်ငံမှာဆင်းရဲမွဲတေမှုဟာအခုအချိန်ကြီးဟာအဆိုးဝါးဆုံးမကြုံစဘူးအနေထားရောက်ရှိနေကြောင်းကမ္ဘာ့ဘဏ်ကဒီလဂျွန်22ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။တိုင်းပြည်လူဦးရေရဲ့သုံးပုံတစ်ပုံဟာဆင်းရဲတွင်ထဲမှာရောက်ရှိနေပြီလို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့အထူးကစီးပွားရေးဟာစိုက်ပျိုးရေးဖြစ်ပေမဲ့ကျေးလက်ဒေသတွေမှာလေယာစိုက်ပျိုးရေးလုပ်ငန်းတွေဆုပ်ယုပ်ကုန်တဲ့အတွေ့တောင်သူလယ်သမားတွေလေယာလုပ်သားတွေဟာကိုယ်တိုင်ဇာတိရပ်ရွာကိုစွန့်ခွာပြီးပြည်တွင်းကတခြားဒေသတွေကိုသွားရောက်အလုပ်လုပ်ကင်နေကြရပါတယ်ဒီလဂျွန်22ရက်နေ့ကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး UNHCR ကထုတ်ပြန်လိုက်တဲ့ Global Trend အစီရင်ခံမှာဆိုရင်မြန်မာနိုင်ငံမှာမနှစ်2023အတွင်းပြည်တွင်းအိုးအိမ်ရွှေပြောင်းသူပေါင်း 1.3 သန်းရှိတယ်လို့ဖော်ပြထားပါတယ်စစ်ဘေးဒဏ်ကြောင့်ဖြစ်ဖြစ်စီးပွားရေးကြောင့်ဖြစ်ဖြစ်မိဘတွေနဲ့အတူမူလာတန်းကလေးအပါအဝင်သူတို့ရဲ့သားသမီးကျောင်းတွေအရွယ်ကလေးတွေကိုတပါတည်းခေါ်သွားကြရပါတယ်ဒါဟာပြည်တွင်းပြောင်းရွှေ့မှုကိုဖော်ပြတာဖြစ်ပြီး Pibago, a to the pin, tie a bar when a Nijan Nangan we go, the Yamo in Twakwa, Twayo, a Lolo gang, Nijara, we gale, Dune de Pibare, Arilo, Chini, we got Chowney, you a Kaling Erwi, Chowmata Nanchin, Adiga, Chetema, Bawin Mare, come ya.
Kura Ukrainian man, Nashinche, see Semashin. Paypoila, Danny, Mamma, sit up, Anna Dina Hart, don't need to pick up the low. Paypoila, Nasset, Nayani Hale, Rashaka, Ukraine, who chuchos it. Sip was sinuinida, Ned didn't pick up your body. Dilu Nidwe Chala be mem a piece on the day. Sip wearing it, Ukraine, Yama do ye, chin it chow. Ukraine, Yama, Lumiao ye, type when Nashin checkani. Hounsaga didn't set tabarishin.
နောက်ထပ်နှစ်ဆက်လေးခုနဲ့ဖေဖော်ဝါရီလ23ရက်နေ့မှာမြန်မာစစ်တပ်အာဏာသိမ်းတဲ့ဟာတုံးနှစ်ပြည့်ခဲ့ပြီဖြစ်သလိုဖေဖော်ဝါရီလ23ရက်နေ့မှာမြန်မာအာဏာသိမ်းစစ်တပ်နဲ့တော်လှန်ရေးအစုတွေရဲ့တိုက်ပွဲတွေဟာရော့ကျမသွားသလိုရုရှားကိုတိုက်ထုတ်နေတဲ့ယူကရိန်းစစ်ပွဲဟာလည်းကြာလည်အရှိန်ဟုံမြင့်တက်လာနေဆဲဖြစ်ပါတယ်။ယူကရိန်းမှာဖြစ်နေတဲ့ရုရှားကျူးကျော်စစ်န Ukraine wo Russia Ukraine wo chu jaw dong a Myanmar ma po jaw wi me yang la ya ana tain mo chu tin chan si de kha ma mien na ne twa tu de Russia Ukraine wo na yet the ne api tain nai law me lo Putin a mhan ge de ala du be po jaw wi me yang la nga Myanmar bi ana tain na la bai li atwe ma be a long pi twa me ngain nyan twa me tu ye ana tain mo aw mien twa me lo a lo myo ho mien ge ja da short twa ge ja na khu sa long a ဒါကလည်းဒီဥရောပနိုင်ငံတွေဘက်ကသူတို့ရဲ့ထောက်လှမ်းရေးနိုင်ငံတွေဘက်ကတော့မှယူကရိန်းမှာရုရှားကနေပြီးတော့အလွယ်တကူပဲတိမ့်နိုင်နိုင်မယ်လို့ဟိုမှန်းခဲ့ကြတာအဆက်စ်လုပ်ခဲ့ကြတာရှိတာပေါ့နော်အဲ့ဒါကဒါပေမဲ့အဲကျူးကျော်စစ်ကိုတောင်းလှမ်းမယ်ဆိုတော့ဇယ်လန်စကီးရဲ့ဆုံးဖြတ်ချက်ကအပြောင်းလဲဖြစ်သွားစေတယ်ဒါပေမဲ့ဒီဟိုစစ်ရဲ့သဘောပေါ့ရုရှားနေပြီးတော့ကျူးကျော်တဲ့စစ် offensive ကိုယူကရိန်းကတွန်းလှန်နိုင်တယ်အဲဟိုကီယက်ကနေပြီးကီယက်ကိုဟိုဥတီတဲ့စစ်ကနေပြီးတော့နောက်ကိုဆုတ်ဆုတ်ဟိုဟာရုရှားတပ်တွေကရုတ်ရုတ်ဆုတ်သွားတာနောက်ဆုံးဒီရုရှားနယ်စပ်ဘက်မှာနယ်မြေတွေတိမ့်ဖို့ပဲစ조사ရတော့တဲ့အနေအထားဖြစ်တယ်အဲ့လိုနဲ့အဲယူကရိန်းကတံပြန်ထိုးစစ်ဆင်ဖို့ process ဆင်တာပေါ့လေအဲလောက်ခဲ့တယ်ဒါမဲ့ပြန်ပြန်ထိုးစစ်ဆင်တာမှာကြတော့ယူကရိန်းမှာရှိတဲ့လက်နက်အင်အား fire power ကဒီရုရှားကိုမရှင်းလာတော့ဘူးထိုးစစ်ခဲ့တဲ့ဘောတရားအရသူက fire power ပို့လို့တယ်နောက်ပြီးတော့ city အရေးအတွက်တွေပို့လို့တယ်เนาะအမျိုးဆုံးပေါ့သူကိုယ့်ဘက်ကအင်အားတွေကြီးမှာယူကရိန်းရဲ့အာဏာချက်ကသူ့မှာခင်မီ leader မရှိခဲ့ဘူးအဲ့ဒီခါကျတော့သူတို့ထိုးစစ်ဆင်တာမှာအများကြီးအကန့်အသတ်တွေဖြစ်သွားတယ်နောက်ဆုံးထိုးစစ်ဆင်တာကကြတော့ယူကရိန်းကရှုံးနေတယ်။အဲ့တော့ဘာဖြစ်လာလဲဆိုတော့အခုကတော့ပြန်ပြီးတော့ဒုတိယအကြိမ် defense လုပ်ဖို့ကာဟိုကခုခံစစ်လုပ်ဖို့အတွက်ကိုသူကစ조사နေရရုရှားကပြန်ပြီးတော့ပြင်လာတာကသူအင်အားတွေစုပြီးတော့နောက်ထပ်ထိုးစစ်အသစ်ကြီးဒါပေမဲ့အဲဒီထိုးစစ်အသစ်ကြီးကရုရှားဟိုယူကရိန်းကိုတင်တယ်တာမကတော့ဘယ်နဲ့တခြားသောရုရှားနယ်စပ်မှာရှိတဲ့အဲဥရောပနိုင်ငံလေးတွေကိုပါချိန်ချောက်လာတဲ့အခါဖြစ်တော့ဒီနိုင်ငံတွေကNATO အဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက် NATO နဲ့ထိတ်တိုက်ရင်ဆိုင်ရမယ့်အနေအထားဖြစ်လာတယ်နော်ဒါကသို့တော်လည်းပဲအဲတစ်ဖက်မှာဘာဖြစ်လဲဆိုတော့ယူကရိန်းရဲ့စစ်လက်နက်တွေကိုအဓိကကြောထောက်နောက်ခံပေးထားတဲ့စစ်လက်နက်တွေအတွက်ကိုပေးထားတဲ့အမေရိကန်မှာလည်းသူ့ရဲ့ပြည်တွင်းနိုင်ငံရေးကတက်ရောက်မှုရှိနေတယ်ပြည်တွင်းနိုင်ငံရေးမှာဒီယူကရိန်းကိုစစ်လက်နက်ထောက်ပံ့မှုအတွက်ကိုအဓိကဒီမိုကရက်ဒီဘိုင်ဒန်အစိုးရပေါ့နော်ဂျိုးဘိုင်ဒန်အစိုးရနဲ့ဒါပေမဲ့ယူကောက်ပွဲမှာဘသူတွေတက်လာမယ်ဆိုတဲ့အပေါ်မှာမူတည်ပြီးတော့အပြောင်းလဲဖြစ်နိုင်တယ်အခုမှဟိုဘက်ကွန်ဂရက်မှာဟိုဒီစစ်လက်နက်ထောက်ပံ့မှုဟိုယူကရိန်းဟိုကိုအလူငွေတွေတွေကအကန့်တခံနေရတဲ့အနေအထားဖြစ်တဲ့အခါယူကရိန်းကအကြီးအကျယ်အကြတွေကြုံပါတယ်အဲဒါပေမဲ့တစ်ချိန်တည်းမှာပဲအဲ့ဒါတွေကြောင့်မကပဲနဲ့အဲ Israel Hamas kaisa pola de atwe kapha nangyan yi ye bahu jet ga ai bet ko pyaung thwat twar de Ukraine ga law ma ho mhei mhei ho ba bo duriya sin phit twar de အဲ့လိုအနေထားမှာမြန်မာပြည်ရဲ့အနေထားကတော့အဝေးဆုံးပေါ့နော်မြန်မာပြည်ဘာတော့ယူကရိန်းလိုဟာမျိုးကဥရောပယူကရိန်းပြိုသွားလို့ရှိရင်တခြားသောနိုင်ငံတွေဟိုပါရုရှားကဆက်ပြီးတော့တိမ့်လာနိုင်တယ်အဲ့ဒါဆိုရင်ဒီဒီမိုကရေစီနဲ့လူ့ခွင့်ရေးတွေအတွက်liberal war ပေါ့လေအဲ့ဒီနိုင်ငံတွေဘက်ကအင်အားပြိုလဲသွားလို့ရှိရင်အမေရိကဟိုပါချိန်ချောင်းမှုတွေဖြစ်လာတယ်သူကဒီနိုင်ငံရေးမှာဒါကိုသူ city ဟိုဟာ trap လို့ခေါ်တာပေါ့เนาะအဲ့ဒါပါလဲဆိုတော့အမေရိကရဲ့အင်အားဟိုချီအိုဟို super power ဟိုဒီတခုတည်းတော့ဟိုဘဟုပါဝါကကျော့နေလာတဲ့လို့မြင်လာတဲ့အချိန်မှာတခြားသောပါဝါတွေကနေပြီးတော့ရှင်ပြိုင်ဖို့အတွက်လှုပ်လာကြတာပေါ့အဲ့တော့ capacity ဖြစ်လာနိုင်လားဆိုအခုလဲပြောရလို့ရှိရင်တော့ဟိုမတူတော့မတူတာကဟိုတုန်းကတော့ဒုတိယ capacity တို့ဘာလို့ကနိုင်ငံဆိုဟိုဟိုဟို50ကနေပြီးတော့တွဲပြီးတော့တိုက်တာအခုလဲတိုက်တော့တိုက်နေတာပဲဒါပေမဲ့အဲ့လောက်အရေးအတွက်များတာမဟုတ် capacity လောက်အဆင့်မဟုတ်ပေမဲ့လည်းဆက်ဟိုစစ်တရတော့ဖြစ်နေတာပါပဲเนาะအခုဆိုဟိုဟိုဟိုအီရန်ပတ်သက်တဲ့အတွက်ဟိုဟိုမှာအာဖရိကမှာဟာလဲစစ်ဖြစ်နေတယ်အမေရိကအဲ့ဒီဘက်မှာတွားပြီးတော့တိုက်နေရတာရှိတယ်မေရဲအစ်မဖြစ်တယ်ဟာဥရောပမှာဖြစ်တယ်အဲ့လိုမျိုးတွေတော့ဖြစ်နေတာပေါ့စစ်ရဲ့ကျေပြန့်လာနိုင်လားဆိုတော့ကျေပြန့်လာနိုင်တဲ့အနေအထားရှိတယ်လို့တော့ပြောလို့ရပါတယ်ဗျာ
ယူကရိန်းစစ်ပွဲနဲ့မြန်မာပြည်ထောင်စုတို့ရဲ့အခြေအနေတွေပေါ်တုံ့တက်ချက်တွေပဲဖြစ်ပါတယ်နောက်တစ်ပတ်စီစဉ်မှာလည်းဘယ်လူတွေကပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပ
ါမြန်မာကမှာတော့ကဘာတလခီးသွားအစီအစဉ်ကိုတင်ပြပါမယ်ရှင်အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်မှာအမေရိကန်သမ္မတကိုယ်စားလှယ်လောင်း၂ယောက်ဒီသတင်းဖတ်ဇွန်လ29ရက်နေ့ချရင်စကားစစ်ထိုးကြမှာပါRepublican သမ္မတကိုယ်စားလှယ်လောင်းဒေါ်နယ်ထရန့်ဟာနှုတ်ပိတ်ခငွေပေးမှုနဲ့အမှုရင်ဆိုင်နေရတဲ့တစ်ချိန်တည်းမှာရွှေ့ပြောင်းဝင်ရောက်သူတွေအရေးလို American ပြည်ထောင်စုအတွက်အရေးကြီးတဲ့မူဝါဒရေးရာတွေနဲ့ပတ်သက်ပြီးစကားဆစ်ထိုးချမှာဖြစ်ပါတယ် VOA သတင်းတောက် Veronica Bodres ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်တင်ပြပေးပါမယ်ရှင်
ဇွန်လ29ရက်နေ့မှာကျင်းပမယ့်ပထမအကြိမ်သမ္မတကိုယ်စားလှယ်လောင်းစကားဆက်တပွဲမှာဒီမိုကရက်သမ္မတဂျိုးဘိုက်ဒန်အနေနဲ့ Republican သမ္မတကိုယ်စားလှယ်လောင်းဒေါ်နယ်ထရန့်ရဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးတော့ပြစ်မှတ်ထားပြောဆိုမလားဆိုတာကို American တွေစိတ်ဝင်စားစောင့်ကြည့်ဖို့အစနစ်ဖြစ်နေပါပြီ
But it's not just to call Donald Trump
ဒေါ်နယ်ထရန့်ရဲ့ပတ်သက်ပြီးပြစ်မှုကျူးလွန်ထားသူရာဇဝတ်သားအဖြစ်နဲ့တွေမဟုတ်ဘဲသူ့ရဲ့အမူအကျင့်အကျင့်ဇာရိုက်တာဒါရီလည်းပြောစရာအများကြီးပါလူမွေးစရင်6ချိန်အောင်ရှောက်ထားခဲ့ဘူးတာဆိုတော့သူဟာစီမံခန့်ခွဲမှုညံဖြင်းတဲ့လုပ်ငန်းရှင်တယောက်သာမကပဲဘဝရည်တည်ရေးအတွက်သူ့အလုပ်ကိုဝင်လုပ်နေရတဲ့အောက်ခြေလူတန်းစားတွေရဲ့ဘဝကိုလည်းခြားနင်းသူပ
ါဒေါ်နယ်ထရန့်ကတော့သူဟာအပြစ်မရှိတာကြောင့်အယူခံဝင်သွားမယ်လို့တုံ့ပြန်ထားပါတယ်စကားစစ်ထိုးပွဲအတွက်ဂျိုးဘိုက်ဒန်ကအကြံပေးရင်းနဲ့ဆွေးနွေးတိုင်ပင်နေချိန်မှာထရန့်ကတော့မဲဆွယ်စီယုံဖို့ဝါရှင်တန်နဲ့ဖီလာဒဲဖီးယားကိုသွားခဲ့ပါတယ်စကားစစ်ထိုးပွဲအတွက်အဆင်သင့်ဖြစ်နေကြောင်းလဲထရမ့်ကပြောဆိုသလိုဂျိုးဘိုက်ဒန်နဲ့စကားစစ်ထိုးပွဲအတွင်းဘလို့ပြုမှုပြောဆိုနေထိုင်သင့်တယ်လဲဆိုပြီးသူ့ရဲ့အမာခံထောက်ခံသူတွေကိုမေးပါတယ
် Should I be tough and nasty and just say you know
ကျန်ခံရရင်ပြောရမလားဒါမှမဟုတ်ဒီမိုင်းမှာအဆိုးအဝါဆုံးသမကြလို့ပြောရမလားဒါမှမဟုတ်ကောင်းကောင်းမွန်မွန်နဲ့သူ့ကိုစကားပြောခွင့်ပေးရမလား
Republican သမ္မတကိုယ်စားလှယ်လောင်းဖြစ်လာဖို့အလားအလာမျှတဲ့ Trump ကရွှေ့ပြောင်းဝင်ရောက်သူအရေးသူ့ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့ထောက်ခံသူတွေနဲ့စနေနေ့ကတွေ့ဆုံရမှာအခုလိုပြောပါရယ
် And on day 1 we will begin
သမ္မတဆက်ဖြစ်တဲ့ရက်မှာပဲတရားမဝင်နေထိုင်သူတွေကိုသူတို့နေရာပြန်ပို့မှာပါအမေရိကမှာတမိုင်းပြောင်းအောင်ကိုအလုံးအရင်းနဲ့ပြန်ပို့မှာပါတခြားရွေးစရာမရှိပါဘူး
လွန်ခဲ့တဲ့သတင်းပတ်အတွင်းသမ္မတဘိုက်ဒန်ကအမေရိကန်ပြည်ထောင်စုမှကိုလွန်ကွင်းနဲ့ပတ်သက်တဲ့စီးမျဉ်းတချို့ကိုပြန်လည်ရုပ်သိမ်းပြင်ဆင်ပါတယ်။ဒါ့အပြင်အမေရိကန်နိုင်ငံသားတွေနဲ့အိမ်တော်ချထားသူတရားမဝင်နေထိုင်ခဲ့သူတွေအနေနဲ့နိုင်ငံသားဖြစ်လာနိုင်မဲ့လမ်းလည်းဖွင့်ပေးခဲ့ပါတယ်။
The border is in trouble and it
လူငယ်တဲ့နှစ်20 30လောက်ကစပြီးနေဆက်အရေးအခက်ကြုံနေရတာပါဂျိုးဘိုက်ဒန်သမ္မတစဖြစ်တဲ့နေ့မှာပဲလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ပြုပြင်ပြောင်းလဲဖို့လိုအပ်တဲ့ အဆိုပြုချက်တွေကိုကောင်ဂရက်ကိုပို့ပါတယ်ဒါပေမဲ့သူတို့ကဘာမှဆက်မလုပ်ပါဘူ
းဇွန်လ29ရက်နေ့မှာကျင်းပမဲ့သမရကိုယ်စားလှယ်လောင်းတွေရဲ့ပထမကြိမ်စကားစစ်ထိုးပွဲမှာတရားမဝင်ရွှေပြောင်းဝင်ရောက်သူတွေအရေးအပြင်တခြားမိကွန်းတော်တော်များများလည်း CNN သတင်းတင်ဆက်သူတွေကဖေးတော်မှာပါခင်ဗျာ
ခုတော့ကဘာတလခီးသွားအစီအစဉ်ပါရှင်။ဘော့စနီးယားစစ်ပွဲနောက်ပိုင်းရိုရင်းပျက်စီးပြီးပျောက်ပြက်လူဖြစ်ခဲ့တဲ့ရွာတရွာကိုတဘာဝအလေးပေးခီးသွားရွာဖြစ်အောင်ပြောင်းလဲထားပါတယ်။စာတင်ချောင်းတောင်မရှိတော့အောင်မြို့ကန်တွေမနေကြတော့တဲ့ရွာမှာခီးသွားတွေနဲ့ပြန်လဲစည်းကားနေတာမို့မဆုမြတ်မွန်တဲ့အတူကဘာတလခီးသွားအစီအစဉ်ကနေသွားလဲကြရအောင်ပါရှင်။
ဘောကန်ကျွန်းဆွယ်အနောက်ပိုင်းမှာတည်ရှိတဲ့ဘော့စနီးယားအင်ဟာဇီဂိုဗီနာနိုင်ငံအနောက်ပိုင်းကပက်စကာဆိုတဲ့ရွာဟာတစ်ချိန်ကရိုရင်းပျက်စီးပျောက်ကွယ်လို့ဖြစ်ခဲ့တဲ့ရွာတရွာဖြစ်ပါတယ်။1980ပြည့်နှစ်ပိုင်းတွေကရွာမှာနေသူတွေဟာအလောက်ကန်ပုံမကောင်းမွန်တဲ့နေရာတွေကိုပြောင်းရွှေ့သွားခဲ့ကြသလို1992ခုနှစ်ကနေ1995ခုနှစ်အထိလူမျိုးရေးအခြေခံနဲ့ဘော့စနီးယားစစ်ပွဲဖြစ်ပွားခဲ့ပြီးနောက်ပိုင်းမှာလည်းရွာကိုပြန်လာသူမရှိသလောက်နေတာကြောင့်တရွာလုံးအိုဟောင်းပျက်စီးနေခဲ့ပါတယ်။အခုထိလည်းပက်စကာရွာမှာနေထိုင်သူ100လောက်သာရှိပါတယ်။ရွာထဲမှာအရင်တုန်းကမူလာရန်ကျောင်းနှစ်ကျောင်းရှိခဲ့ပေမဲ့ကျောင်းတက်မဲ့ကျောင်းသားတွေမရှိတော့ဘဲလှစ်လျူရှုခံထားရတာကြောင့်ပျို့ပြက်လူအခြေအနေအထိဖြစ်ခဲ့ပါတယ်။ဒါပေမဲ့အေးချမ်းတဲ့သဘာဝပတ်ဝန်းကျင်နေရာတွေရှိတဲ့ပက်စကာရွာကို Greenways ဆိုတဲ့ NGO အဖွဲ့တစ်ခုကခီးသွားတွေလာလည်ခြင်းနဲ့ရွာဖြစ်အောင်လို့2014ခုနှစ်မှာစတင်ပြောင်းလဲခဲ့ပါတယ
် Itusmo rekli da bi bio dobro da napravimo
ရွာကြီးက6ကတ်နေပေမဲ့အနီးဝန်းကျင်ကိုလာလည်သူတွေရှိနေတာမို့ဒီရွာမှာဧည့်သည်တွေအတွက်အထောက်အကူဖြစ်မဲ့ Edge Center မျိုးလုပ်တင်တယ်လို့ရွာကြီးတွေကိုကျွန်တော်ကအကြံပေးပြောခဲ့ပါတယ်ဧည့်သည်တွေလိုအပ်မဲ့အချက်လက်တွေပေးနိုင်မဲ့နေရာမျိုးကျွန်တော်တို့လုပ်ပေးနိုင်ပါတယ်ဒီပတ်ဝန်းကျင်ကိုလည်းပိုတိုးတက်လာအောင်လိုရာမှန်သမျှလုပ်ပေးနိုင်တယ်လို့ပြောပြီးတော့စခဲ့တာဖြစ်ပါတယ
်ရေရှည်ခံဖွံ့ဖြိုးတိုးတက်မှုတွေဖြစ်လာစေရည်ရည်ရွယ်ပြီးတော့သူနဲ့အတူသဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကျွမ်းကျင်သူတွေသုတေသီတွေစွန့်ဦးတီထွင်သူတွေပေါင်းပြီးတော့ Greenways အဖွဲ့ကိုတည်ထောင်ထားကြတာပါသဘာဝရှုခင်းအလှတွေပတ်လည်ဝိုင်းနေတဲ့ Packs ကရွာကိုတဘာဝအလေးပေးရေရှည်ကခီးသွွားနေရတခုဖြစ်အောင်သူတို့ကရည်ရွယ်ပြောင်းလဲခဲ့ကြပါတယ်။အခုလိုဖြစ်မလာခင်ရွာအခြေအနေကတိတ်ကိုစိတ်တက်ကြစရာဖြစ်တယ်လို့ရွာကန်ကြီးတယောက်က AP သတင်းဌာနကိုအခုလိုပြောပြပါရယ
်။ Poste uno rato nesetnok stari suizmrol mladi mekusevra
Bosnia se bueji ပြီးသွားတဲ့တဲကကျွန်တော်တို့ရွာလဲ6ကတ်အသက်မဲ့သလိုဖြစ်သွားခဲ့တာပါ။လူငယ်တချို့ရွာပြန်လာကြပေမဲ့အများစုပြန်မလာကြတော့ပါဘူး။ရွာကြီးကအင်မတန်ကြေကွဲစရာကောင်းလောက်အောင်ငိုချင်စရာနေရာကြီးဖြစ်ခဲ့ပါတယ
်။အဲ့လိုမျိုးရိုရင်းပြက်စီးပြီးတော့6ကတ်နေတဲ့ရွာကအကြောင်းတစ်ခုကိုခီးသွားတဲ့အတွက်အလန်းညွန်စင်တာအနေနဲ့စားလုပ်ခဲ့ရာကနေတဖြည်းဖြည်းများလာတဲ့ဧည့်သည်တွေကြောင့်နောက်ပိုင်းညအိတ်တဲခိုနိုင်တဲ့နေရာအဖြစ်နဲ့အသွင်ပြောင်းနိုင်ခဲ့ပါတယ်။အစပိုင်းတုန်းကပြည်ရင်းပြည်ပအလှူရှင်တွေရဲ့အလှူငွေတွေနဲ့အကြောင်းကိုပြင်ဆင်ခဲ့တာဖြစ်ပေမဲ့နောက်ပိုင်းမှာတော့ခီးသွားတဲ့စီကဝင်ငွေနဲ့လဲပတ်လာနိုင်ကြပါတယ
်။ Baš smo to juče komentarisali, mislim da ovo je jedini način that that cello jive
ဒီဝါကြီးပြန်ပြီးလှုပ်ရှားတဝင်လာအောင်ဗိုလ်လိုလှုပ်ပေးခဲ့တာဆိုပြီးမနေ့ကပဲကျွန်တော်တို့ပြောဖြစ်ကြပါသေးတယ်ကျွန်တော်တို့လိုလာလေတဲ့ဧည့်သည်တွေရောဒေသခံတွေအပေါ်မှာရောတက်ရောက်မှုရှိပါတယ်ဘော့စနီးယားဟာဇီဂိုဗီနာမှာရွာတစ်ခုပျောက်ပြတ်မသွားအောင်ဒီနည်းနဲ့ပဲလုပ်နိုင်မယ်ထင်ပါတယ
်ဘော့စနီးယားနဲ့ဟာဇီဂိုဗီနာနိုင်ငံရဲ့အသက်သွေးကြောတစ်ခုလို့တင်စားကြတဲ့ဆန္ဒမြင့်နာမှာတရှိသလိုတခြားတောင်ကြားမြစ်တွေသဘာဝရှုခင်းတွေနားမှာရှိတဲ့ရွာဖြစ်တာမို့အခုဆိုရင်ပက်စကာရွာကိုလာကြသူတစ်နှစ်ကိုတသောင်းကနေတသောင်းခွဲအထိရှိတယ်လို့ခီးသွွားအဲလန်ညွန်စင်တာကပြောပါတယ်။ကလေးငယ်တွေအော်ဟစ်ပျော်ရွှင်နေတဲ့အတန်တွေအဲ့တွေတွားလိုက်လာလိုက်နဲ့ရွာကြီးကပြန်ပြီးတော့စီကအသက်ဝင်နေတဲ့အပေါ်မှာရွာကန်တွေလည်းအတော်လေးဝမ်းသာနေကြပါတယ်
။ Preporigen Celo Ojiro Celo
ခုတော့ကျွန်တော်တို့ရွာကြီးပြန်ပြီးလှုပ်ရှားအသက်ဝင်နေပါပြီ။အရင်ကဒီဘက်လာသူနည်းနည်းတွားခဲ့ပေမဲ့အခုတော့ဧည့်တွေလာနေကြပါပြီ။စာနာမြစ်ပတ်တွားရင်ကျော်ရဲကဖြတ်သွားရတာမို့သူတို့သိကျင်တာကိုကျွန်တော်တို့ကိုမေးကြပါဗျ။အခုတော့အရင်လို6ကတ်ကတ်ကြီးဖြစ်မနေတော့ပါဘူး
။ခြေချင်းတောင်တက်သူတွေ၊စပိန်စီးသူတွေ၊ညအိတ်စတဲ့ချကမ်ပိန်းလုပ်သူတွေ၊ကြောက်တောင်တက်အားကစားဝါသနာပါသူတွေတိတ်ကိုသဘောကျတဲ့နေရာမို့တစ်နှစ်တခြားပို့ပြီးတော့လာလေသူတွေများလာနေပါဗျ။အခုဆိုရင်ဧည့်သည်တွေတဲခွန်နိုင်ဖို့အတွက်သစ်လုံးအိမ်တွေပါစောက်ထားရပါဗျ။အရင်ကဒီရွာမှာနေခဲ့သူတွေကလည်းဒီရွာကိုအပန်းဖြေဖို့ပြန်လာနေကြပါဗျ။ ခီးသွားဧည့်တွေကြောင့်ဒေသခံတွေကိုဝင်ငွေရစေတဲ့အပြင်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်ကိုလည်းပံ့ပိုးပေးရရှောင်နေပါတယ
် indirect no da kažem smo uticali na to da ljudi koji su otišli
ngere 30 40 50 လောက်ကဒီရွာမှာနေသွားခဲ့ကြတဲ့သူတွေအပေါ်လဲတနည်းတစ်ပုံဆွဲဆောင်ပေးနိုင်ခဲ့တယ်လို့ထင်ပါတယ်သူတို့ဒီနေရာကိုပြန်လာခြင်းအောင်ဒီမှာလာပြီးတော့ယင်းဒီမြုပ်နယ်မှုတွေလှုပ်ချင်လာအောင်ဆွဲဆောင်နိုင်ခဲ့တယ်လို့ထင်ပါတယ်အခုအချိန်ထိရွာထဲမှာပြန်ဆောက်ခဲ့တဲ့အိမ်အလုံး80လောက်ရှိသွားပါပြီ
ပက်စကာရွာမှာနေထိုင်သွားကြသူတွေအလဲပြန်လာနေကြတာကနေတစ်ချိန်ကြာရင်ပြန်လည်အခြေချလာတဲ့အခြေဖြစ်လာမယ်လို့ရွာသူရွာသားတွေကမျှော်လင့်နေကြပါတယ်
။ Neka pocet na osnova da ti koi sudavre
ဒီမှာနေသွားခဲ့ဘူးတဲ့သူတွေကသူတို့သားသမီးတွေမြင်းမြစ်တွေကိုခေါ်လာကြပြီးဒီနေရာကသူတို့အဖေအမေအဖိုးဖွားတွေဘွေးဖွားခဲ့တဲ့နေရာနေခဲ့တဲ့နေရာဖြစ်တယ်လို့ခေါ်လာပြတာကအရေးကြီးတဲ့အစားလို့ထင်ပါတယ်
။တစ်ချိန်ကပျို့ပြက်ပျောက်ကွယ်လူဖြစ်ခဲ့တဲ့ရွာကိုအခုတော့လာလည်နေကြတဲ့ဧည့်သည်တွေများလာနေတာနဲ့အတူဧည့်သည်တွေအနေနဲ့ရွာတွေကအိမ်တွေမှာမိသားစုတွေလိုနေထိုင်တဲခိုစားသောက်နိုင်ဖို့အတွက် Greenways ကစီစဉ်ပေးထားပါတယ်။တဘာဝကိုအလေးပေးပြီးရေရှည်ခန့်ခီးသွွားလုပ်ငန်းမျိုးတွေကိုဆက်လက်ထိန်းသိမ်းထားဖို့ဒီဘက်ကိုလာကြတဲ့ဧည့်သည်အများစုကလည်းလှူလာကြပါတယ်
။ Svakako želimo da sačuvamo ovo
ကျွန်တော်တို့အနေနဲ့အခုမြင်နေရတဲ့တဘာဝအလှတွေပျောက်ပြက်မသွားအောင်ထိန်းသိမ်းထားကြပါတယ်။လူတွေအများကြီးအခြေချလာအောင်အရန်ကရောကြီးလှုပ်တာမျိုးထက်ပတ်ဝန်းကျင်ကိုလည်းမထိခိုက်အောင်တဘာဝကိုမြန်နိုးလို့လာလေကြသူတွေလည်းတဘာဝအလှတွေခံစားနိုင်အောင်ခက်ဖြည်းဖြည်းမျိုးပြတိဆောက်တာမျိုးပဲလှုပ်စီကျင်ပါတယ
်ဘော့စတီးယားနဲ့ဟာဇီဂိုဗီနာနိုင်ငံအနောက်ပိုင်းမှာရှိတဲ့ဘက်စကာယွာဟာတစ်ချိန်လုံးကကြာဆင်းနေတဲ့စီးပွားရေးတန်းစစ်ပွဲတန်းတွေကြောင့်အင်မတန်ယိုယွင်းပြက်စီးပြီးတော့အဆွန်ပြစ်ခံယွာတစ်ခုလိုဖြစ်ခဲ့တာပါဒါပေမဲ့ရေရှည်ခံဖွံ့ဖြိုးတိုးတက်ရေးနဲ့တဘာဝကိုအဓိကထားတဲ့ခီးသွွားလုပ်ငန်းတွေကြောင့်ပြည်ရင်းပြည်ပခီးသွွားဧည့်သည်တွေလာရောက်တဲခိုစရာရွာတစ်ခုဖြစ်နေပါပြီ။ဒီရွာကိုအသွင်ပြောင်းလဲခဲ့တဲ့ Greenways အဖွဲ့ကလည်းရွာပတ်လည်မိုင်30အကွာလောက်အထိကိုတဘာဝပတ်ဝန်းကျင်ကိုတန်ဖိုးထားတဲ့ခီးသွွားတွေအတွက်တဘာဝအခြေခံအပန်းဖြေအနားယူနိုင်တဲ့ဆွဲဆောင်မှုတွေတိုးချက်လုပ်သွားဖို့ရည်ရွယ်ထားကြပါရစေ။ကျွန်မစုမြန်မော်ပါ
။ဒရင်ဘတ်ဆင်ခနာရီကတော့ဒီလောက်ပါပဲရှင်သောတာရှင်တို့ခုနားဆင်နေရတာကတော့ POE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ကင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ် POE ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်နေသလိုပဲ POE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့2024ခုနှစ်လူကုန်ကူးမှုအစီရင်ခံစာဟာအတော်ပြည့်စုံတဲ့အစီရင်ခံစာဖြစ်ပြီးအမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာပေါ်ကနိုင်ငံပေါင်း188နိုင်ငံရဲ့လူကုန်ကူးမှုတိုက်ဖျက်ရေးအခြေအနေတွေကိုလေ့လာတင်ပြထားတာဖြစ်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကရှင်းပြပါတယ်နှစ်စဉ်အခုလိုအစီရင်ခံစာထုတ်ပြန်လာခဲ့တာဆယ်စုနှစ်နှစ်ခုကျော်ရှိလာခဲ့ပြီးအစီရင်ခံစာတွေဟာလုံနည်းလုံဟန်တွေပြောင်းလဲလာတာတိုးတက်မှုဆုပ်ယုပ်မှုထိရောက်တဲ့လူကုန်ကူးမှုနည်းလမ်းတွေစတာတွေနဲ့သက်ဆိုင်တဲ့အချက်အလက်တွေကိုစုဆောင်းမှတ်တမ်းတင်ထားတာဖြစ်ပါတယ်လူသားရဲလို့စဖြစ်လာကြတဲ့ကလူကုန်ကူးမှုဟာရှိနေပါတယ်လူကုန်ကူးသူတွေဟာလည်းခက်အလိုက်နည်းလမ်းတွေကိုပြောင်းလဲလာခဲ့ပါတယ်ဒီ2024ခုနှစ်အစီရင်ခံစာမှာတော့လူကုန်ကူးမှုမှာ Digital နည်းပညာရဲ့အခန်းကဏ္ဍကိုနက်နက်ရှိုင်းရှိုင်းလေ့လာတင်ပြထားပါတယ်လို့နိုင်ငံခြားရေးဝန်ကြီး Blinken ကပြောပါတယ
် Around the world, trafficking networks target and recruit victims online through social media, through dating apps, through gaming platforms.
ကမ္ဘာအနှံ့လူကုန်ကူးသူတွေဟာလူမှုကွန်ရက်တွေ၊ချစ်သူရှာတဲ့ application တွေ၊ game ကစားတဲ့ website တွေစတာတွေကနေတဆင့်လူတွေကိုတားကောင်အဖြစ်သိမ်းသွင်းတာပါသူတို့ဟာ online digital ငွေကြေးစနစ်ဖြစ်တဲ့ OPay cryptocurrency ကနေတဆင့်ငွေအပေးယူလုပ်ကြပါတယ်သူတို့လှုပ်ဆောင်နေတာတွေကိုထောက်လှမ်းဖို့ခက်ခဲအောင်သူတို့ဘယ်နိုင်ငံကနေလုပ်နေတယ်ဆိုတာမသိရအောင် encryption ခေါ်လူဝဲကိုစနစ်အသုံးပြုထားတဲ့ဒီတန်ဆက်တွေစနစ်တွေကိုအသုံးပြုပါတယ်လူကုန်ကူးသူတွေဟာသူတို့သိမ်းသွင်းထားတဲ့လူကုန်ကူးခံရသူတွေကို online ငွေလဲလုပ်ငန်းတွေမှာအတမအလုပ်ပြန်ခိုင်းပါတယ
်ကြားမလူမျိုးလူဒန်းစားစသဖြင့်ဘလို့လူတွေကလူကုန်ကူးမှုရဲ့တားကောင်ဖြစ်နိုင်တယ်ဆိုတော့သတ်မှတ်ချက်တွေကို လူမှုကွန်ရက်တွေကဖြစ်စေနိုင်တယ်လို့ဝန်ကြီးဘလင်ကင်ကသတိပေးပါတယ
် Like the false but widely held notion that trafficking only affects women and girls.
လူကုန်ကူးမှုဟာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုပဲထိခိုက်တယ်ဆိုတဲ့အချက်ဟာမမှန်ပေမဲ့နိုင်ငံအတော်များများမှဒါကိုကြည်ကြဲပြတ်ပြတ်လက်ခံထားပါတယ်ဒီလိုလွဲမှားတဲ့အယူအဆဟာလူအဖွဲ့အစည်းတွေအတွင်းမှာအကန့်အသတ်တွေဖြစ်စေသလိုအစိုးရတွေအတွက်လည်းဖြစ်စေပါတယ်လူကုန်ကူးခံရသူတွေကိုယ်တိုင်ဖြစ်ဖြစ်ချင်းမတရားအလုပ်ခံရတယ်ဆိုတာကိုသိဖို့အကန့်အသတ်တွေဖြစ်စေပါတယ
်ဒီနေ့အစည်းအဝေးခန်းစာထဲမှာတော့ဒီလိုနည်းပညာတွေနဲ့ပဲလူကုန်ကူးမှုတွေကိုဘလို့ဖော်ထုတ်တိုက်ဖြတ်မလဲဆိုတာကိုဖော်ပြထားတယ်လို့လည်းနိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောပါတယ
် Civil society and the private sector collaborating to create and apply AI enabled tools that detect trafficking operations
အရေးပေအဖွဲ့အစည်းတွေနဲ့ပုဂ္ဂလိကပူးပေါင်းပြီးဉာဏ်ရည်အတုနည်းပညာနဲ့လူကုန်ကူးသူတွေရဲ့လှုပ်ရှားမှုတွေကိုထောင်လန်းနိုင်ဖို့လှုပ်ဆောင်နေပါတယ်ထေတိုင်းနည်းပညာကုမ္ပဏီတွေနဲ့လူကုန်ကူးမှုတိုက်ဖြတ်ရေးအရေးပေအဖွဲ့အစည်းတွေပူးပေါင်းပြီးလူကုန်ကူးသူတွေရဲ့လမ်းကြောင်းနဲ့နီးလမ်းတွေကိုစောင့်ကြည့်လေ့လာနိုင်မဲ့ကိရိယာတွေဖန်တီးနေပါတယ်။ဒီနည်းပညာတွေကနေတဆင့်အစိုးရတွေအနေနဲ့ကိုယ့်ရဲ့အားနည်းချက်တွေကိုသိရှိနိုင်မှာဖြစ်တယ်လို့လူကုန်ကူးမှုနဲ့လိမ်လည်မှုတွေကိုထိတိရရောက်စုံစမ်းဖော်ထုတ်အရေးယူနိုင်မှာဖြစ်ပါတယ
်။လူတူးချင်းစီအလိုက်ဖြစ်စေအစုအဖွဲ့လိုက်ဖြစ်စေမတရားအလုပ်ခံရနိုင်သူတွေအတွက်သတင်းအချက်အလက်တွေပေးနိုင်မဲ့ mobile application တစ်ခုကိုအရာဖက်အဖွဲ့အစည်းတွေကစတင်လိုက်ပါတယ်သူတို့ရဲ့အခွင့်အရေးတွေလောက်ခလာစာတွေအလုပ်ရှင်ကပြောတဲ့လုပ်ငန်းအခြေအနေတွေစတာတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုသိရှိနိုင်ဖို့ဖြစ်ပါတယ်အခြား digital ကိရိယာတွေကတော့အလုပ်သမားတွေအနေနဲ့လူကုန်ကူးမှုအချက်အလက်တွေကိုမှတ်တမ်းတင်ထားနိုင်ဖို့နဲ့သတင်းပို့နိုင်ဖို့ဖြစ်ပါတယ်အခြား digital ကိရိယာတွေကတော့အလုပ်သမားတွေအနေနဲ့လူကုန်ကူးမှုအချက်အလက်တွေကိုမှတ်တမ်းတင်ထားနိုင်ဖို့နဲ့သတင်းပို့တိုင်ကြားနိုင်ဖို့ဖြစ်ပါတယ်လူကုန်ကူးမှုဟာအလွန်ကျယ်ပြန့်တဲ့ပြဿနာဖြစ်တာကြောင့်တိုင်းပြည်တစ်ပြည်တည်းနဲ့မလုံဆောင်နိုင်ပါဘူးလို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်ဒီပြဿနာကိုရင်ဆိုင်ဖို့အတွက်အစိုးရတွေတစ်ခုတည်းနဲ့လည်းမဖြစ်နိုင်ပါဘူးပုဂ္ဂလိကကဏ္ဍတွေအရက်ဖက်အဖွဲ့အစည်းတွေနိုင်ငံပေါင်းစုံအဖွဲ့အစည်းတွေပြည်သူတွေရှုပ်ထွေးတဲ့အခြေအနေတွေကိုနားလည်ပြီးကြီးကြပ်လှုပ်ဆောင်နိုင်သူတွေစတဲ့သူတွေအားလုံးပူးပေါင်းလှုပ်ဆောင်ရမှာဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ
်အမေရိကန်စိုးရိမ်သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်မီလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးအချက်ပြုလို့တဲ့ဝေဖန်လို့တဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အချက်ပြုချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းအချင်းချုပ်ကိုပြောပြပေးပါမယ်ရှင်ဂါဇာမြောက်ပိုင်းမှာအစ္စရေးတပ်တွေရဲ့အင်ကာနစ်လေကြောင်းတိုက်ခိုက်မှုကြောင့်ကတ္တာအခြေစိုက်ဟမတ်စ်နိုင်ငံရေးခေါင်းဆောင်အစ္စမဲဟာနီယာရဲ့ဆွေမျိုးမိသားစုဝင်၁၀ဦးသေဆုံးခဲ့တယ်လို့ဒေသတာဝန်ခံတွေနဲ့သေဆုံးသူတွေရဲ့မိသားစုတွေကအတည်ပြုပါတယ်လေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာမြို့အနောက်ဘက်ကရှာတီဒုက္ခသည်စခန်းကအိမ်တလုံးကိုထိမှန်ခဲ့တာဖြစ်ပါတယ်။ဟန်နီယာရဲ့သားသုံးယောက်ဟာလည်းဂါဇာစစ်ပွဲအစောပိုင်းမှာကတည်းကအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးခဲ့ရပါတယ်ရှင်။ EU ဥရောပသမ္မဂတဲ့အဖွဲ့ဝင်အဖြစ်ယူကရိန်းဝင်ရောက်ရေးအတွက်နှစ်ဖက်ဆွေးနွေးမှုတွေကိုအင်ကာနစ်မှာစတင်ပါတယ်။အဖွဲ့ဝင်ဖြစ်ရေးလုပ်ငန်းစဉ်ဟာနှစ်နဲ့ချီကြာမြင့်နိုင်သလိုဒီကိစ္စကိုရုရှားကတလျှောက်လုံးတားဆီးဖို့ကြိုးစားနေတာလည်းဖြစ်ပါတယ်။ပကိုးမြို့ဝင်းနေမိတာယုံချောင်းတိုက်ဆရာတော်ဗတ္တန္တမုနေန္ဒာဘေဝန္တဇွန်လ19ရက်နေ့ကပြန်လွန်တော်မူခဲ့ရတဲ့ပြစ်ခတ်မှုအဖြစ်မှန်ကိုစစ်ကောင်စီကစစ်စစ်ဖော်ထုတ်နေတယ်လို့ဇွန်လ21ရက်နေ့မှာသတင်းထုတ်ပြန်ထားတဲ့အတိုင်းလှုပ်ဆောင်ဖို့ Amnesty International လူခွင့်ရဲ့အဖွဲ့ကြီးကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ရှင်။နောက်ဆုံးရသတင်းအချက်ချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Moritz Cotton ဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမ Thank you Type ပါ။